Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်အောက်တိုဘာ26ရက်ကျေတာရင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ line to meter 3251အပြင်VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမြတ်မော်ပါ။ဂါဇာဒေသမြောက်ပိုင်းကိုအစ္စရေးစစ်တပ်ကြာတာပရိညာရုံကပထမဦးဆုံးဝင်ရောက်ပြီးတော့မြေပြင်ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုလုပ်ခဲ့ပါတယ်။ကျောင်းနိုင်ငံသားဝင်ကြီးဝိုင်းကြီးကတော့ဒီနေ့ Washington မြို့တော်ကိုရောက်လာပြီးအမေရိကန်ထိပ်တန်းတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမိုင်းပြည်နယ်မှာလူပေါင်း16ယောက်ထက်မနည်းသေဆုံးခဲ့တဲ့ပြစ်ခတ်မှုအတွက်တပ်နဲ့သမားကိုလိုက်လံရှာဖွေနေကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ကျေးဇူးပါမဆူမြန်မွေ။အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မြန်မာစစ်ကောင်စီစခန်းတချို့ကို KIA ကချင်တပ်ကသိမ်းပိုက်ခဲ့ပြီးစစ်ရေးအရှိန်မြင့်တက်နေတာမှာ KIA သတင်းပြန်ကြားရေးတာဝန်ခံက
ထောက်ခံတဲ့မှာမနေ့ကပြစ်စစ်တဲ့တော့ကြားရပါတယ်။ဒါမဲ့အမေဒီနေဒီပြည်ပကိုကတော့ကုတ္တိကတော့တာတော့မရှိသေးဘူး။တုံစားနေစေပြီ
။ Now ရန်ကုန်မှာတော့လက်တစ်ပြက်ရေကြီးမှုဖြစ်ပြီးအမျိုးသမီးတူတေဆုံးခဲ့ရပါတယ်။ထိုင်းရောက်မြန်မာဒုက္ခသည်တွေကိုဖမ်းဆီးငွေညှိမှုကနေကာကွယ်ပေးဖို့တော့ထိုင်းအစိုးရကိုဝမ်းတိုက်တွန်းနေကြပါတယ်။အခုလိုသတင်းစာတွေအပြီးမှာတော့ကျတာရင်းညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥောက်ခေရမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းစွာကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထေတဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲကြောပြပေးပါပါခင်ဗျာ
ကာဇာဒေသမြောက်ပိုင်းကိုဂျာတာရေးညာရုံကအစ္စရေးစစ်တပ်ဝင်ရောက်ပြီးတော့ဟမတ်စစ်သွေးကြွပစ်မှတ်တော်တော်များများကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောကြားပါတယ်သတင်းနှစ်ပတ်ကျော်ကြာသွားပြီဖြစ်တဲ့စစ်ပွဲမှာအစ္စရေးစစ်တပ်ကကုန်းချောင်းကနေပထမဆုံးဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်စစ်ပွဲနောက်တဆင့်တက်ဖို့ပြင်ဆင်တဲ့စစ်စင်ရေးဖြစ်တယ်လို့အစ္စရေးကာကွယ်ရေးဌာနပြောခွင့်ရသူကအခုလိုပြောကြားပါတယ
် ביצוע לילה פשיטה קרקעית מתוחמת ויזומה באמצעות טנקים בשטח
တင်ကကားတွေနဲ့စစ်ကူယူပြီးတော့ဂါဇာဒေသမြောက်ပိုင်းကိုအကန့်အသတ်နဲ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်အစ္စရေးတပ်တွေဘက်ကအကြမ်းဖက်သမားတွေကိုတုတ်တင်နိုင်ခဲ့သလိုဟာမတ်တို့ရဲ့အခြေခံစောင့်အုံတွေကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်။စစ်ပွဲနောက်တစ်ဆင့်အတွက်ပြင်ဆင်တဲ့အနေနဲ့ဝေရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟဂရီကပြောကြားခဲ့တာပါ။ညာလုံးပေါက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးစစ်တပ်တွေဂါဇာဒေသကနေချက်ချင်းတပ်ပြန်ဆုတ်ခဲ့တယ်လို့လည်းပြောကြားပါတယ်။စစ်စင်ရေးမှာအရသာထိခိုက်မှုနဲ့အောင်ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကပါလက်စတိုင်းတွေကိုတောင်ဘက်ကိုရွှေ့ပြောင်းခိုင်းထားပါတယ်။ဒါပေမဲ့ပြေးစရာမရှိတဲ့တွေအတွက်အစ္စရေးတို့ဘက်ကကြိုတင်တဲ့ပေးမှုကအလကားပဲလို့ပါလက်စတိုင်းပိုင်နယ်ဒေသဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးလင်းဟက်စတင်းကဒီကနေ့ကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ပါလက်စတိုင်းပြည်သူတွေအတွက်ဂါဇာဒေသထဲမှာလုံခြုံတဲ့နေရာမရှိဘူးလို့သူကဖော်ပြပြောဆိုပါတယ်ရှင်
။အစ္စရေးနဲ့ဟာမတ်အပြည့်ရပြီးလူမှုအကူအညီပေးနိုင်ဖို့ကုလလုံခြုံရေးကောင်စီအစိုးရပြုချက်ကိုတရုတ်နဲ့ရုရှားကဗီဒိုနဲ့ပယ်လိုက်ပါတယ်။အစ္စရေးနဲ့ဟာမတ်စ်ပြည်ပခါကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပြီးဒီလူသားချင်းစာနာမှုအကူအညီတွေပေးခွင့်ရအောင်တိုက်ခိုက်မှုတွေရပ်ဆဲနိုင်ရေးအမေရိကန်ဘက်ကဒီအစိုးပြုချက်မူကြမ်းကိုမနစ်ကရုရှားနဲ့တရုတ်ကအခုလိုပယ်ချခဲ့တာပါအရသားတွေကိုကာကွယ်ဖို့နဲ့ဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်နဲ့တခြားစစ်သွေးကြွတွေကိုလက်နက်တွေပံ့ပိုးပေးနေတာတွေရပ်ဆိုင်ရေးအမေရိကန်ဘက်ကတောင်းဆိုထားပါတယ်ဂါဇာဒေသမှာအရသားတည်ဆုံမှုတိုးလာနေခြင်းလူသားချင်းစာနာမှုအကူအညီပေးရေးအကျပ်တဲဖြစ်ရှင်းဖို့ကမ္ဘာနိုင်ငံတွေတောင်းဆိုနေချိန်မှာဒီဆုပ်ပြည့်ချက်မူကြမ်းကိုပြီးခဲ့တဲ့စနေနေ့ကတည်းကအမေရိကန်ဘက်ကတင်ပြခဲ့တာပါဒီလူသားချင်းစာနာမှုအကူအညီပေးနိုင်ရေးဘရာဇီးနိုင်ငံဘက်ကအဆုပ်ပြည့်ချက်အရင်တင်သွင်းခဲ့ပြီးရပိုင်းချာအမေရိကန်ဘက်ကအဆုပ်ပြည့်ချက်ပြန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားမှာဒီဆက်သွယ်ရေးလမ်းကြောင်းတွေပြန်ဖွင့်နိုင်ဖို့ရည်ရွယ်ပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာဒီကနေ့ဝါရှင်တန်မြို့တော်ကိုရောက်လာပြီးအမေရိကန်အကြီးအသံတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံဆွေးနွေးပြီးရင်ညပိုင်းကျရင်လည်းဒီနိုင်ငံသားရဲ့ဌာနမှာပဲတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့ညစာစားပြီးတော့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကိုနိုင်ငံတော် AK ဟာ Blair House မှာတောက်ချနေကြရဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ တရုတ်နဲ့အမေရိကန်ကြားကောင်းပွန်တဲ့ဆက်ဆံရေးဖြစ်အောင်အားထုတ်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်မဟာဗျူဟာမြောက်ဆွေးနွေးရေးလမ်းကြောင်းတွေဖွင့်နိုင်ရေးအတွက်နှစ်ဖက်လုံးကတန်တိထံချထားတဲ့အတိုင်းတွေးဆုံမှာဖြစ်တယ်လို့အင်ပီရောအမျိုးသားလုံခြုံရေးအကြံပေးကောင်စီပြောခွင့်ရကအကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွားတွေကြားဖြစ်နေတဲ့စစ်ပွဲယူကရိန်းကိုရုရှားတို့ကျူးကျော်စစ်တိုက်နေတဲ့ကိစ္စမွေးရစေဝါထုတ်လို့ရမှာတုံးဆွဲတဲ့ fentanyl ဆေးတွေတရုတ်နိုင်ငံကနေဝင်ရောက်နေတဲ့ကိစ္စပိုင်းနဲ့အငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ကိစ္စတွေကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးနဲ့ဆွေးနွေးဖို့ရှိတယ်လို့ဘိုင်ဒန်အစိုးရအကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာအပြစ်ရှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့အမေရိကန်လွှတ်တော်အမတ်တချို့ကတောင်းဆိုနေတယ်လို့တောင်ကျုပ်ပင်လယ်ထဲမှာတရုတ်ရဲ့လုပ်ရက်တွေအပေါ်ဝေဖန်ဖြစ်တည်နေကြပါတယ်ရှင်။
အမေရိကန်မှာတော့လူ20ဝန်းကျင်သေတဲ့အထိပြစ်ခတ်ခဲ့သူကိုရဲတွေအပူတပြင်းလိုက်ရှာနေပါပြီ။အမေရိကန်ပြည်ထောင်စုမိန်းပြည်နယ်လူးဝစ်တန်မြို့ကဘိုလင်းကစားတဲ့အရပ်ပါဆိုင်တစ်ခုမှာမနေ့တုန်းကလူ20လောက်သေဆုံးခဲ့တဲ့သေနတ်ပြစ်ခတ်ကျူးလွန်သူကိုရာနဲ့ချီတဲ့ရဲတွေကလိုက်ရှာနေတာပါ။အသက်40အရွယ်ရောဘတ်ကတ်ဆိုသူကဘားဆိုင်မှာသေနတ်နဲ့ပြစ်ခတ်လို့အနည်းဆုံး16ယောက်ကနေအများဆုံး22ယောက်ထိသေဆုံးနိုင်တယ်လို့ခန့်မှန်းထားပြီးနောက်ထပ်ဒါဇင်နဲ့ချီလည်းဒဏ်ရာရရှိခဲ့ပါလေ။တနသမဟာအဖြူအောင် SUV ကားနဲ့အနီးလာကလစ်စဘွန်မြို့ဘက်ကိုမောင်းသွားတယ်လို့ရဲတပ်ဖွဲ့ကပြောပြီးလက်ရှိမှာလူဝစ်တန်မြို့နဲ့လစ်စဘွန်မြို့ကလူတွေအိမ်တွေကအင်ပြင်မထွက်ကြဖို့တတိပေးထားပါတယ်။သူကအမေရိကန်အရင်စစ်သားတယောက်ဖြစ်တယ်လို့သက်နှစ်ပြည့်နှီးပြဆရာလည်းဖြစ်တယ်လို့မင်းကြီးနဲ့အာနာပိုင်တွေကပြောထားပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာရင်းဒီညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးကြေညာပေးပါမယ်ရှင်ကမ္ဘာမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေရက်ဆွတ်ရသူအရေအတွက်ဟာစက်တင်ဘာလကုန်မှာ114သန်းကျော်သွားပြီလို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကပြောကြားလိုက်ပါတယ်။2023ခုနှစ်နှစ်လယ်ပိုင်းအထိလူတွေနေရက်ဆွတ်ထွက်ပြေးရတဲ့အထူးအကြောင်းတွေကယူကရိန်းစစ်ပွဲ၊ဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာဖြစ်နေတဲ့ပဋိပက္ခမြန်မာနိုင်ငံကတိုက်ပွဲတွေကြောင့်ဖြစ်တယ်လို့ UNHCR ကအောက်တိုဘာ25ရက်နေ့နေစွဲနဲ့အစီရင်ခံစာထုတ်ပြန်ပါတယ်။2023ခုနှစ်ရဲ့ပထမ6လအတွင်းမှာမိုးခေါင်ရေရှားတာရေကြီးတာတွေကြောင့်လည်းလူအများအများနေရက်ဆွန့်ခဲ့ကြရတယ်လို့ UNHCR ရဲ့6လအစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာအကြမ်းဖက်မှုတွေပြန့်နှံ့ဖြစ်ပွားနေတာမှာ2023ခုနှစ်နှစ်ဆကနေဇွန်လအထိအိုးအိမ်ပြည့်ထွက်ပြေးနေကြရသူ4,300ထက်မနည်းရှိခဲ့ပြီးတော့လူသားချင်းစာနာကြအခြေအနေပိုပြီးတော့ဆူဆူဝါးဝါးဖြစ်လာတယ်လို့ UNHCR ကပြောပါတယ်။အခုဆိုရင်မြန်မာနိုင်ငံထဲမှာပြည်ရင်းဒုက္ခသည်စုစုပေါင်းဟာ1.8တန်းအထိရှိနေပြီးတော့ဒုက္ခသည်အဖြစ်လျှောက်ထားကြသူ1.3တန်းဟာလည်းအိန္ဒိယနိုင်ငံတွေမှာနေရအထူးတခြားမရှိဖြစ်နေကြတယ်လို့ပြောပါတယ်။အထူးသဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေဟာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့6လစာအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
ဒေတာရင်းတည်ငြိမ်ရေးရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့ဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။အာရှဒေတာရင်းတည်ငြိမ်အေဂျင်မှုရှိရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာယာယီခုံလုံးနေကြတဲ့ရိုဟင်ဂျာတွေကိုနေရခြင်းကိုပြန်ပို့ဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကမနေ့ကပြောလိုက်တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာဥရောပကော်မရှင်ရဲ့ဘေးဒုက္ခအကျပ်တည်းစီမံခန့်ခွဲဆိုင်ရာအကြီးအကဲဂျန်နက်လန်နဆစ်နဲ့မနေ့အောက်တိုဘာ25ရက်နေ့ကဘရပ်ဆယ်မြို့မှာတွေ့ဆုံစဉ်အခုလိုပြောကြားလိုက်တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာရိုဟင်ဂျာတွေနဲ့နေရာချင်းပြန်ရင်းနဲ့ပတ်သက်ပြီးဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီတွေကိုတောင်းခံနေကြလဲဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကနေရုရှားနိုင်ငံကိုစစ်လက်နက်ပစ္စည်းတွေတစ်ချိန်မကတင်ပို့ပေးခဲ့တာကိုအတည်ပြုနိုင်ခဲ့တယ်လို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောကြားပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။ယူကရိန်းအစိုးရနဲ့ပြည်သူတွေကိုတိုက်ခိုက်နေတဲ့ရုရှားအတွက်မြောက်ကိုရီးယားကဆက်လက်နဲ့ခရယာမိကြောက်တွေပံ့ပိုးပေးနေတဲ့အပေါ်အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအပြင်းအထန်ရှုံချတယ်လို့သုံးနိုင်ငံပူးတွဲထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါရယ်အတည်ပြုနိုင်သလောက်ဒီအချိန်တော်တော်များများတင်ပို့ပြီးစီးသွားတဲ့ဆက်လက်နဲ့တွေကြောင့်စီးရဲအရာရန်လိုနေတဲ့ရုရှားလက်ချက်နဲ့လူအသက်တွေသေချေဆုံးရှုံးမှုတိတိတသားတိုးလာလိမ့်မယ်လို့ညင်ညာချက်ထဲမှာသုံးနိုင်ငံနိုင်ငံသားရဲ့ဝန်ကြီးတွေကပြောကြားထားပါရယ် မြက်ကိုရီးယားနိုင်ငံကသူ့ရဲ့စည်ရေးစွမ်းရည်တိုးတက်စေဖို့ရုရှားရဲ့အကူအညီကိုတောင်းခံထားပြီးတော့အပြန်အလှန်အဖြစ်လက်နက်တွေထောက်ပံ့ပေးနေတာဖြစ်တယ်လို့ထုတ်ပြန်ကြမှာထောက်ပြထားပါတယ်။မြက်ကိုရီးယားအစိုးရရဲ့စည်ရေးကြီးမှန်းချက်ဖြစ်အောင်ရုရှားကဘာတွေပံ့ပိုးပေးနေတယ်လဲဆိုတာအဓိကစောင့်ကြည့်နေကြောင်းနဲ့မြက်ကိုရီးယားနဲ့လက်နက်အပေးယူလုပ်မှုမှန်သမျှဟာရုရှားနိုင်ငံကိုယ်တိုင်မဲပေးထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ရာရောက်တယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောကြားခဲ့ကြပါတယ်ရှင်။
တောင်ကိုရီးယားနဲ့အမေရိကန်ရေတပ်ပူးတွဲစစ်ဆင်ရေးလေ့ကျင့်ခန်းကိုကိုရီးယားကျွန်းဆွယ်မှာလုပ်ခဲ့ပါတယ်။ဒီနိုင်ငံရေတပ်ပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုကိုရီးယားကျွန်းဆွယ်အနောက်ဘက်ကန်ယိုရမ်းမှာအခုသတင်းပတ်တွင်ပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားရေတပ်ကဒီနေ့ပြောလိုက်တာပါ။ဒီနိုင်ငံကြားနှစ်ဆင်ပြုလုပ်တဲ့ရေတပ်ပူးတွဲစစ်ရေးလေ့ကျင့်မှုတွင်အခုနှစ်မှာတော့တကယ့်ကြီးအစ်စ်တွေနဲ့ပြစ်ခတ်တာအပါဝင်အမေရိကန်စစ်ရေးဟရင်တွေနဲ့ကင်းလှည့်လေရင်တွေလည်းပါဝင်တယ်လို့တောင်ကိုရီးယားရေတပ်ညင်ညာချက်မှာဖော်ပြခဲ့ပါတယ်။ဒီစီလေ့ကျင့်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတော့တဆုံတရာအခုချိန်ထိတုံ့ပြန်လာမရှိသေးပါဘူး။အရင်ကတော့အခုလိုမျိုးတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲစီရေးလေ့ကျင့်မှုတွေလုပ်တဲ့အခါတိုင်းမြောက်ကိုရီးယားဘက်ကအဲ့ဒီစီရေးလေ့ကျင့်မှုတွေကကျူးကျော်တိုက်ခိုက်ဖို့အတွက်အစမ်းလေ့ကျင်တာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြီးဒုံးကျည်စံသက်ပြစ်လွတ်တာတွေလုပ်လို့ရှိပြီးတုံ့ပြန်နေရှိပါတယ်။မြောက်ကိုရီးယားမနစ်ကစပြီးဒုံးကျည်စံသက်ပြစ်လွတ်မှုပေါင်းရာကျော်လုပ်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။VOA American သံရဲ့အောက်တိုဘာ26ရက်ကျတာရင်းညသတင်းတွေကိုမဆုမြတ်မနဲ့ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ကချင်ဒေသမှာစစ်ရေးအရှိန်မြင့်တက်နေတာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်ခဲ့တဲ့အောက်တိုဘာလထဲမှာစစ်ကောင်စီနဲ့ KIA ကချင်တပ်တွေကြားစီတင်မမှုတွေမြင့်တက်လာနေတာဖြစ်ပြီး63နှစ်ပြည့်နှစ်ပတ်လည်နေမှာပဲ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဖားကန့်မြို့နမ့်မဖြစ်ရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းနဲ့ပါတုံ့ပြန်တိုက်ခိုက်နေတာဖြစ်ပါတယ်ဒီသတင်းအခြေအနေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
အော်တိုဘာ25ရက်နေ့မှာကြာရောက်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်တဲ့63နှစ်ပြည့်မြောက်တဲ့ကာလအတွင်းမှာစစ်ကောင်စီနဲ့ KIA ကြားစီရင်တင်မှမူတွေပုံပုံမြင့်တက်လာသလိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်နေခဲ့တာပါအောက်တိုဘာ25ရက်နေ့ညစနေပိုင်းဝင်းကျင်မှာတော့ဖားကန့်မြို့နယ်နမ်းမဖြစ်ရွာမြမသူရကြောက်မြက်ကုမ္ပဏီဝင်းတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဖားကန့်ဒေသခံတဦးကပြောပါတယ်
ကျွန်တော်တို့ကြားတာကအဲ့ဒီနမ်မဖြစ်ကမြမသူရဝင်းမှာဖြစ်တယ်လို့ပြောတာမမိညာပေနိုင်လားသဘနိုင်လားမသိဘူးအဲ့ဒီအချိန်ဖြစ်တာလက်နက်ငယ်လည်းကြားတယ်လက်နက်ကြီးတွေတော့အထူးကထူတာပေါ့အသက်20ကျော်လောက်ပဲရှိတယ
်တခြားဒေသခံတူကလည်းတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီတပ်ကစခန်းကိုဆွန့်ခွာသွားတဲ့နောက်ဒေသတွင်းရှိပြည်သူတို့ကကုမ္ပဏီဝင်းတွင်းရှိကျောက်စိမ့်တွေကိုဝင်ရောက်ယူဆောင်တာတွေရှိကြောင်းပြောပါတယ
်မင်းကအားလုံးချက်ပြေးသားချက်ပြေးသားတော့မင်းကတန်းကြောက်ကြည့်ကြရအဲ့ကုမ္ပဏီဝင်းမှာကျောက်တွေပါတယ်ကျယူတယ်ကျောက်တွေပါတယ်ယူတော့ဟိုဟိုလေးလည်းပိုင်းတော့ရေးတန်းကြောက်လာအားလုံးပြန်မောင်းထုတ်ထား
မြမသူရကြောင်းမြတ်ကုမ္ပဏီပိုင်ရှင်ဦးကျော်သူရဟာ NUG ပါဝယ်အတိုက်ခံဖွဲ့စည်းတွေကိုကူညီထောက်ပံ့တယ်ဆိုပြီး2022ခုနှစ်ဩဂတ်လကဖမ်းဆီးခံထားရသလိုသူရပိုင်ဆိုင်မှုတွေကိုလည်းချိတ်ပိတ်ခံထားရတာဖြစ်ပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဖက်ကထိခိုက်ကြဆုံးတာရှိသလိုတပ်ဆွဲထားတဲ့စခန်းတွေကလည်းမီးလောင်ပျက်စီးသွားကြောင်းဖော်ပြကြပါတယ် KIU ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဘုံဒုနေညကဖကတ်မှာတိုက်ပွဲဖြစ်တာမင်္ဂန်ကြောင်ပြောပေမဲ့တရေအသေးစိတ်မသိရသေးကြောင်ပြောပါတယ
်ဖကတ်ဘက်မှာမနေ့ကတိုက်ပွဲဖြစ်တဲ့တော့ကြားရပါတယ်ဒါမဲ့အမေဒီနေဒီပြည်ပြည်သူစုံကတော့ကုတိစီကတော့ကျွန်တော်တို့စီမပူတာတော့မရှိသေးဘူးစုံစမ်းနေစေပြပြပါတယ်ခင်ဗျအဲဒီကကြဆုံးမှုတွေဘလို့ဖြစ်လာတယ်ဆိုတော့ဖြစ်စဉ်တွေကတော့ကုတိစီကတော့အတိအကျတော့ဒီပြုပေးလို့တော့မရသေးဘူး
ဒီလ24ရက်နေ့မနက်ကလည်းမန်စီမြို့နယ်ဦးလံပါကျေးရွာအုပ်စုရှိကရောရွာခြေဆိုင်စစ်ကောင်စီတပ်ကို KIA ကတွားရောက်တိုက်ခိုက်သိမ်းယူတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့မန်စီမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့စခန်းသိမ်းတဲ့သတင်းကိုတော့အတိမပြုနိုင်ကြောင်းတုံ့ပြန်ထားပါတယ
်။မန်စီဘက်ကတိုက်ပွဲအခြေအနေလည်းအဲ့လိုပါပဲ။24ရက်နေ့မှာတိုက်ပွဲဖြစ်တာကတော့မှန်ပါတယ်။ဒါပေမဲ့သူတို့ရဲ့ဒီအစ်စ်ကတော့ဖော့ဆက်တွေဆက်တွေတော့မှမရသေးဘူးဖြစ်နေတဲ့အဘက်ကလည်း
ဒီလကိုရနေကဌာနချုပ်လိုင်စာအနီးကမုံလိုင်ခတ်စစ်ရှောင်စခန်းတိုက်ခိုက်မှုနောက်ပိုင်းမှာ KIA ကထိုးစစ်အရှိန်ကိုမြင့်တင်လာနေတာပါ18ရက်နေ့မှာကချင်ပြည်နယ်ရွှေကူမြို့နယ်ငါးပတ်ကြီးစခန်း19ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာအနီးကရင်းလာတော်စခန်းနဲ့20ရက်နေ့မှာနတ်ဆိုင်ရအနီးရှိလိုင်လွန်အောင်ကြစခန်းတွေကို KIA ကတိုက်ခိုက်သိမ်းယူခဲ့ပါတယ်ဒီစခန်းသိမ်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းရှိတပ်မတော်တပ်စခန်းတွေကို KIA ကအင်အားအလုံးအင်းနဲ့ဝန်ရောက်တိုက်ခိုက်ခဲ့ကြောင်းရှမ်းမြောက်ဒေသ KIA တပ်မ6ကို၄ကြောင်းပစ်ကူအမြောက်ပစ်ကူတွေနဲ့ပြန်လည်တိုက်ခိုက်တာကြောင့် KIA ရုပ်အလောင်းအချို့သိမ်းယူရခဲ့ကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ် KIO တီထောင်တဲ့63နှစ်ပြည့်နှစ်အခမ်းအနားမှာKIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာကဆရာနိုင်ရှင်စနစ်ကိုအမြင့်ပြတ်ချေမှုန်းသွားမှဖြစ်ကြောင်းနဲ့စစ်ကောင်စီကိုတော်လှန်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေကြောင်းထည့်သွင်းပြောဆိုထားပါတယ်စစ်ကောင်စီဘက်က KIO ဌာနချုပ်လိုင်စာအနီးကိုပြီးခဲ့တဲ့ဇူလိုင်လဇန်းကစတင်ပြီးစစ်အာဖြစ်တင်းနေသလို KIO ရဲ့ယက်တီချက်နဲ့ပတ်သက်ပြီးဗိုလ်ချုပ်ကြီးအမ်ဘန်လာမိန်ကွန်းမှာပြောကြားချက်ကိုကြည့်ရင်တော့ဒေသတွင်းမှာစီးပရိပခအခြေခါဆက်လက်မြင့်မားလာမယ့်အခြေအနေမှာရှိနေပါတယ်ခင်ဗျာ
ကချင်ဒေသမှာစစ်ကောင်စီစခန်းတချို့ကျပြီးစစ်ရေးတင်းမာနေတာကိုကိုရနိုင်ပြပြပေးခဲ့တာပါအခုတော့ရန်ကုန်လက်တပြည့်ယူကြည့်မှုအမျိုးသမီးငယ်တူသိဆုံးရတာပါရန်ကုန်မြို့တွင်းကမြို့နယ်တချို့ဒီအပိုင်းတွင်လက်တပြည့်ယူကြည့်ရှံမှုတွေနဲ့ကြုံခဲ့ရပြီးရန်ကင်းမြို့မှာတော့အသက်16နှစ်အရွယ်မင်းကလေးတူပါသိဆုံးခဲ့ရပါတယ်ရန်ကုန်မှာအခုလိုရေးပေးကြုံရတာဟာစီပင်အဖွဲ့ရဲ့အားနည်းချက်ဖြင့်ပြည်သူတွေရဲ့စီကံမဲ့မှုကြောင့်လို့တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကဝေဖန်ပါတယ်ရန်ကုန်ကလာတဲ့တရင်ကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗ
ျမြန်မာနိုင်ငံကတိုင်းနဲ့ပြည်နယ်နေရာတော်တော်များများမှာနှစ်ဆင်မိုးရသည့်ရောက်တိုင်းရေကြီးရေလျှံမှုတွေနဲ့ကြုံရတာပါရန်ကုန်မြို့မှာဆိုရင်လည်းဒီရက်ပိုင်းအတွင်းမိုးတဲထန်စွာရွာသွန်းခဲ့ပြီးရေကြီးရေလျှံမှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်အခုလိုရေကြီးရေလျှံမှုကြောင့်အောက်တိုဘာလ24ရက်နေ့ကရန်ကင်းမြို့နယ်ခုနှစ်ပင်လိန်ချောင်းမှာအသက်16နှစ်အရွယ်မိန်းကလေးတဦးချောင်းနဲ့ချော်ကျပြီးတိတ်ဆုံးခဲ့တယ်လို့ရန်ကင်းဒေသခံတူကပြောပါတယ်
အဲအင်းကသူဒီတိုင်းကရှင်ပေါ့နော်ဒီကုန်းကြီးကစေကြကြကြရစေတော်ကြတယ်လို့ပြောတယ်အဲကျွန်တော်တို့ပြစ်စင်စားပြည့်တဲ့အချိန်ကကျွန်တော်တို့တရင်ရတဲ့အချိန်မှာပေါ့နော်ပြစ်စင်စားတိတ်ဆန်းအောင်စားကြတော့ကျွန်တော်တို့တိုင်းနိုင်ငံကတော့အဲဟောပေါ့နော်ရေပြီးရလဲစံနေရေရလဲညားနေတယ်ပေါ့အဲဒီမှာရေပြီးစံတယ်ရေပြီးစံတယ်ပေါ့နောက်ရေမက်ကလည်းနည်းနည်းဒီပုံမှန်ထက်ကိုတော့တော်တော်လေးရေတက်နေတဲ့အခါလေးရှိတယ
်ရန်ကုန်မှာမိုးရသည့်ရောက်တိုင်းပုံမှန်ရေကြီးရေရှန်တာတွေရှိတယ်ဆိုပေမဲ့ဒီနှစ်မှာတော့အရင်နှစ်ကထက်ပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။ဒါဟာမြို့တော်စီပင်ဌာနကရေမြောင်းတွေနဲ့ပတ်သက်ပြီးစနစ်တကျတေးချမလုပ်နိုင်တာကြောင့်ရေမြောင်းပိတ်ဆို့တာတွေဖြစ်တယ်လို့ပြည်သူလူထုကစီကန်းတကျအမိုက်မစွန့်ပစ်တာတွေကြောင့်ဖြစ်တယ်လို့လည်းပလတ်စတစ်အမိုက်ရှော့ချရေးလှုပ်ဆောင်နေတဲ့တပ်မြန်မာအဖွဲ့ရဲ့ကြီးကြပ်သူတဦးဖြစ်တဲ့မတ်သဲစုအေကပြောပါတယ
်။ဟုတ်ကဲ့ဟုတ်အဓိကကတော့ကျွန်တော်တို့ရန်ကုန်မြို့မှာတော့အာဒီရေကြီးရေရှမ်းမှုကိုဖြစ်ပေါ်စေအဓိကအကြောင်းရင်းကတော့ plastic မိုက်ပြဿနာပေါ့နော်စီပင်ရှိတော့ညာလေအဲစီပင်ရဲ့ဝင်ဖောက်မှုမလုံလောက်တဲ့နေရာရှိနေသေးတာဖြစ်တဲ့အတွက်ရေမြောင်းနေတဲ့မှာဆိုလို့ရှိရင် plastic မိုက်တွေကပြည့်ရပေါ့နော်ဒါအပြင်ရေကုန်မြို့မှာနေထိုင်တဲ့သူတွေအနေနဲ့ကကြတော့လေအမိုက်ကိုအမိုက်ပုံးနဲ့ထည့်ရမယ်ဆိုတော့ကျွန်တော် awareness raising တွေကမလုံလောက်တဲ့အခါမှာအခုလက်ရှိတိလေအဲကျွန်တော်ရေမြောင်းနေရှိတဲ့နေရာတိုင်းနဲ့လို့လူစီတဲ့နေရာတိုင်းမှာကအစ plastic မိုက်တွေကရေမြောင်းထဲမှာပိတ်ဆို့နေရဖြစ်တဲ့အတွက်တကယ်တမ်းမိုးကြီးတယ်အဲရွာသွန်းမှုများတဲ့အခါကျလို့ရှိရင်ရေထွက်ပေါက်မရှိတော့တဲ့အခါမှာရေကြီးရေရှမ်းမှုဖြစ်တယ်ပေါ့နော
်အခုလိုရေကြီးရေရှမ်းတာတွေမဖြစ်ဖို့ဆိုရင်မြို့ရင်းရေမြောင်းတွေကိုစနစ်တကျတူးဖော်တင့်တယ်လို့အမိုက်သိန်းစနစ်တွေကိုလည်းမြို့တော်စီပင်သားရတာဝန်ရှိသူတွေအနေနဲ့ကောင်းမွန်စွာလဲပတ်နိုင်အောင်လှုပ်ဆောင်ပေးတင့်တယ်လို့ပြည်သူတွေကိုလည်းအမိုက်တွေကိုစနစ်တကျစွန့်ပစ်ဖို့ပညာပေးလုပ်ငန်းတွေလှုပ်ဆောင်တင့်တယ်လို့လည်းမသက်စုရေးကပြောပါတယ
်ဟုတ်ကဲ့အဓိကတော့ကျမတို့ဒီပြည်သူလူထုရဲ့နောက်တစ်ခုကတော့ဒီစီပင်ရဲ့လိုအပ်တယ်ပေါ့နော်စီပင်ကလည်းအမိုက်တင်းစစ်ကိုကောင်းမွန်စွာလည်းပပိုလိုအပ်တယ်ဒါအပြင်ကိုကျမတို့လူထုဟာဆိုလို့ရှိရင်လည်းအမိုက်ကိုအမိုက်ပုံးတဲ့ပြရမယ်စီမံကံပဲအမိုက်ဆွတ်ပြခြင်းကြောင့်ရေမြောင်းတွေပိတ်ဆို့လာတဲ့အခါမှာကျမတို့ဒီမျိုးပြအနေနဲ့ဆိုလို့ရှိရင်ထင်ထင်သာသာမြင်ဆင်းနေရှာရှာမြင်ရတဲ့ဟာကကျတော့ရည်တည်ရှာမှုဖြစ်တယ်ပေါ့နော်နောက်ဆက်တဲ့ကြိုးပမ်းအနေနဲ့ဆိုလို့ရှိရင်မြေချောင်းအိမ်အိမ်တွေကိုရောက်တယ်ပင်လယ်တွေကိုရောက်တယ်ကျမတို့ဒီကနေအစာကွင်းဆက်တွေမှာတစ်ဆင့်ဒီ plastic ရဲ့အန်တွေတင်ရောက်လာရဲဆိုတာကိုလူတွေအများကြီးသိဖို့လိုအပ်နေတဲ့ဖြစ်တဲ့အတွက်ကိုအမိုက်သိန်းစနစ်ကလည်းလက်ပတ်ဖို့လိုအပ်သလိုကျမ education ကလည်းအရေးကြီးရဲ့ပေါ့နော
်ရန်ကုန်အပြင်တခြားပြည်နယ်နဲ့တိုင်းတွေမှာလည်းဒီနှစ်ဆိုးရတဲ့ရေကြီးရေလျှံမှုတွေကြောင့်တေဆုံးထိခိုက်ဒဏ်ရာရတာတွေဒေသခံတွေစိုက်ပျိုးထားတဲ့စဘာကင်းတွေနေအိမ်တွေပျက်စီးတာနဲ့ကြုံကြရပါတယ်ဒီလာဇန်းပိုင်းမှာပဲပဲခူးမြို့နယ်အတွင်းရေကြီးရေလျှံမှုတွေရင်ဆိုင်ခဲ့ရတာကြောင့်ဒေသခံတွေစားဝတ်နေရေးအခက်ကြုံခဲ့ရသလိုမုံတိုင်းတန်တဲ့ရခိုင်ပြည်နယ်မှာလည်းပြီးခဲ့တဲ့လကရေကြီးရေရှမ်းတာတွေကြောင့်တေဆုံးသူတချို့ရှိခဲ့တဲ့အပြင်စပားဆိုင်ဧကထောင်ထဲချီပြီးပျက်စီးခဲ့ပါတယ်ခင်ဗျာ
ရှမ်းကုန်းမှာလက်တပြည့်ရေကြီးမှုကြောင့်မင်းကလေးငယ်တူပါတေဆုံးခဲ့ရတာကိုကိုငင်းချမ်းပြပြခဲ့တာပါအခုတော့ထိုင်းမှာမြန်မာဒုက္ခသည်တွေဖမ်းဆီးငွေညစ်ခံရမှုကနေကာကွယ်ပေးဖို့ထိုင်းဆိုရကိုတိုက်တွန်းနေကြတာပါစစ်ကောင်စီကိုအကြမ်းမဖက်အာဏာဖီဆန်ပြီး CDM လုတာကြောင့်ဖြစ်စေစစ်ဘေးခံရတာကြောင့်ဖြစ်စေပြည်တွင်းမှာလုံခြုံမှုမရှိတော့လို့ ထိုင်းနယ်စပ်ကိုထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေဟာထိုင်းစစ်ရုံးစည်းကမ်းတွေတွားရမှာဖမ်းဆီးငွေညစ်ခံနေရတာကြောင့်အကာအကွယ်ပေးဖို့ထိုင်းစုရကိုတိုက်တွန်းနေကြပါတယ်။မရေးမှာပြောပြပေးပါဦးခင်ဗျာ
။ထိုင်းနယ်စပ်ကိုအကြောင်းမျိုးမျိုးနဲ့ထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေထဲမှာစစ်ဘေးတွေကြောင့်ထွက်ပြေးလာသူတွေရှိသလိုစစ်ကောင်စီကိုအကြမ်းမဖက်အာဏာဖီဆန်ပြီးစီရီယံလုလာကြသူတွေလည်းထိုင်းမြန်မာနယ်စပ်မှာအများအပြားရှိနေတာပါ။သူတို့တွေဟာကုလသမဂ္ဂ UNHCR မှာခိုလုံခွင့်အတွက်ရှောက်ထားကြပေမဲ့လည်းအကာအကွယ်ပေးမှုမရကြသေးပါဘူး။ထိုင်းနိုင်ငံအတွင်းရမရေးစောက်ရှောက်မှုတွေအတွက်အခမဲ့ဖွင့်ပေးထားတဲ့မဲတော်ဈေးကမ်းမှာသွားပြီးတော့ဈေးကူလာတော့မှအခက်အခဲတွေနဲ့ကြုံနေရတာပါ။အယိုးအကျော်ဝေဒနာခံစားနေရတဲ့ထိုင်းနိုင်ငံမှာလာရောက်ခိုလုံနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူအမျိုးသမီးတဦးကတော့သူဟာမကြသေးခင်ကပဲမဲတော်ဈေးကမ်းမှာပြဖို့သွားခဲ့ပေမဲ့လမ်းမှာအဖမ်းဆီးခံရပြီးငွေညစ်တောင်းခံတာခံရတယ်ဆိုပြီးပြောပါတယ်
။မေတော်ဆေးကနေကိုခွေပြီးတော့ဝင်းနေပြီ၊ဆိုင်းပုတ်ကိုမြင်းနေပြီ၊အိမ်နာဈေးဆက်လေးတွေလည်းမြင်းနေပြီ။အဲ့ဒါကိုငယ်ကနေနောက်ကနေရက်ခိုင်းပြီးတော့ပေါ့နော်ကျမကိုစစ်စေးရကျမလည်းအိမ်မှာအဖမ်းကတ်လေးပြလိုက်တယ်။ကျမဒီမေတော်ဆေးကမှာအဖမ်းကတ်လုပ်ထားတယ်ပေါ့ဆိုကျမအဖမ်းကတ်ပြ။သူကအဖမ်းကတ်ပြရင်မဖမ်းဘူးလို့သူတို့ပြောထားတာ။ဒါပေမဲ့သူတို့ကလေကျမကိုစခန်းလိုက်ချဲဆိုပြီးတော့ခေါ်သွားတယ်။အဲ့ဒါနဲ့ကျမစခန်းမှာသွားတယ်။ကျမဘာမှစခန်းရောက်တော့မပြောနိုင်ဘူးပေါ့နော်။အဲ့ဒါနဲ့ကျမလက်တူတူပါတယ်။ဒီကလေးရကြတော့သူ့ရဲ့သူကဖုန်းဆက်ခေါ်တာ။သူ့အိမ်သားတွေကိုဖုန်းဆက်ခေါ်တော့သူကအဲ့ဖုန်းကိုသိမ်းသွားတယ်။အဲ့ကျမကလည်းဖုန်းပြီးအဲ့ဆိုကျမဖုန်းမရှိဘူးလို့အဲ့လိုမျိုးပြောလိုက်တယ်။အဲ့လူအဲ့ plastic လုပ်ပြီးရဲ့ကလားတစ်ကောင်လည်းရှိရပေါ့နော်။အဲ့ကလားကဘာသာပြန်ပြီးပြီးတော့သူတို့တောင်းတောင်းနေပေါ့မရှိဘူးလို့ကျမကတော့ပြီးပြန်ပြီလို့ကျမအစ်ကျမတကယ်ကြည့်လိုက်တော့လေကျမ200 300ပဲရှိတယ်ကျမမပြီးနိုင်ဘူးလို့အဲဖတ်မယ်ဆိုလည်းဖတ်လို့အချုပ်ခန်းထဲဝယ်ပို့လိုက်တော့လို့ကျမ
အလားတူပဲကိုဗစ်ကာကွယ်ဆေးထိုးဖို့သွားကြသူတွေလည်းအဖမ်းခံရပြီးငွေညစ်တာခံရတယ်ဆိုပြီးအဖမ်းခံရတဲ့ကျောင်းဆရာမတဦးကလည်းပြောပါတယ
်ခလေးမျိုးကာကွယ်ဆေးပတ်ထိုးတယ်ဒီမေတော်ဖေးတဲ့ဦးလေအဲ့ဒါမေးထောက်မေးထောက်ဈေးနားလေးမှာဆင်းချပြီးတော့ဒီခံသွားတာပေါ့ဟုတ်ကဲ့ဆက်လို့အဲ့ဒီနေရာကိုကျွန်တော်တို့အရင်ကတောင်းကြည့်တောင်းလို့2500နဲ့ဖြည့်ပြီးတော့ရေးရအောင
်မြန်မာပြည်မှာလည်းအဖမ်းဆီးတွေကြောင့်နေလို့မရလို့ထွက်ပြေးလာရသလိုထိုင်းမြန်မာနယ်စပ်မဲဆောက်မှာလည်းအဖမ်းဆီးတွေကြောင့်ဈေးကုတတာတွေတောင်မလုပ်ရဲကြတော့ဘူးလို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူအမျိုးသားတဦးကပြောပါတယ
်အဲ့ဒီကကျွန်တော်တို့ပါကိုဗစ်ဈေးသွားထိုးရတယ်သွားထိုးရတော့ဒီကနိုင်ကနေလိုက်သွားတာလိုက်လိုက်သွားတော့ကားကိုဆွဲတားပြီးတော့ကျွန်တော်မျိုးပါသွားရောဒီလိုဒီတော့ကျွန်တော်ကြတော့အခုနောက်ပိုင်းကျတော့ဒီမှာပဲအိမ်မှာပဲလိုပဲပြုလိုက်တာပဲရှိတယ်ဟုတ်လားအဲ့လိုတင်းမတိကားဒီမှာတောင်းတောင်းမသွားတော့ဘူ
းအခုဆိုရင်မြန်မာပြည်ထဲမှာဆီယနာတင်းပြီးတဲ့နောက်မိသားစုလိုက်အဖမ်းဆီးခံရတာတွေအသက်သေးဆုံးရတာတွေအပြင်အိမ်နေချိတ်ပိတ်ခံရတာတွေအိမ်နေမီးရှို့ခံရတာတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနေကြတာပါထိုင်းဘက်ကိုရောက်တော့လေအခုလိုမျိုးကြုံနေရတာကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်နေရသေးပဲဆိုပြီးဆရာမတဦးကလည်းပြောပါတယ
်ထိခိုက်တာမျိုးကတော့ပြောမပြတတ်အောင်မင်းအငြင်းတန်းကစိတ်လေချင်းကြက်နေတယ်ဟိုမှာလည်းသူ့ရင်ထိလန့်နေရတယ်ဒီမှာလည်းအငြင်းတန်းကသူ့ရင်ထိလန့်နေရတယ်ထိခိုက်တာမျိုးကတော့ပြောလို့တော့မပြတတ်ပါဘူ
းသူ့ခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ 40 right အဖွဲ့ကလည်းအော်တိုဘာလ26ရက်နေ့မှာအစီရင်ခံစာထုတ်ပြန်ခဲ့ပြီးမြန်မာဒုက္ခသည်တွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ပါတယ်။ကျန်းမာရေးစောင့်ရှောက်မှုခံယူဖို့ကြိုးစားနေကြတဲ့မြန်မာဒုက္ခသည်တွေငွေအညစ်ခံနေရကြောင်းထိုင်းမြန်မာနယ်စပ်ရောက်ဒုက္ခသည်အမျိုးသမီး10ဦးအပါအဝင်ဒုက္ခသည်38ဦးကြုံတွေ့နေရတာတွေကိုအသေးစိတ်မေးမြန်းပြီးအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းကမြန်မာဒုက္ခသည်တွေဖမ်းဆီးငွေနဲ့ခံရတာကနေကာကွယ်ပေးဖို့မရေးမှာပြပြခဲ့တာပါအခုတော့ထိုင်းကပဲအာဆီယံကော်ဖီပြပွဲမြန်မာအစားအသောက်လည်းပါခဲ့တာပါနိုင်ငံပေါင်း40ကဧည့်သည်ပေါင်း 25,000 ကျော်လာကြည့်ဖို့ဆွဲဆောင်ဖို့မျှော်လင့်ထားတဲ့18ချိန်မြောက် 2023 အာဆီယံကော်ဖီပြပွဲမှာမြန်မာနိုင်ငံကကော်ဖီလက်ဖက်ရည်နဲ့တခြားစားတောက်ကုန်လုပ်ငန်းရှင်တို့လည်းပါဝင်ပြသတာတွေ့ကြရပါတယ်ပြပွဲသွားကြည့်ခဲ့တဲ့မန်းညိုညိုလင်းပြပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံကကော်ဖီအပါအဝင်ဒေသထွက်ကုန်တချို့နဲ့ပြုလုပ်ထားတဲ့စားတောက်ကုန်တွေပြသထားတဲ့ဆိုင်ငန်းကိုထိုင်းနိုင်ငံဘန်ကောက်မြို့ဘီတိုက်ခါမကြီးမှာကျင်းပနေတဲ့18ကြိမ်မြောက်အာဆီယံကော်ဖီပြပွဲကြီးမှာတွေ့ရပါတယ်။ နိုင်ငံတကာပြပွဲကြီးဖြစ်တာကြောင့်မြမကော်ဖီနဲ့မြမစားသောက်ကုံတွေကိုနိုင်ငံတကာကိုထိုးပေါက်နိုင်အောင်လာရောက်ပြီးခင်းကျင်းပြသကြတာဖြစ်တယ်လို့လုပ်ငန်းရှင်တွေကဆိုပါတယ
်။အဓိကကျမတို့မြမနိုင်ငံကဒီကော်ဖီထွက်ကုံတွေဒေသထွက်ကုံတွေပေါ့နော်။အဲတီးတွေကော်ဖီအဲ့ဒါတွေကိုကျမတို့ကဒီ ASEAN မှာပေါ့အကုန်လုံးမြင်သိစေခြင်းနဲ့ဒီ ASEAN နိုင်ငံတွေမှာအကုန်လုံးဒီဥစ္စာကိုကျမတို့ထုတ်ကုံမြမထုတ်ကုံဆိုပြီးတော့ဟိုဥစ္စာခေါ်ရင်ဝင်ကြွားစာနဲ့ပေါ့နော်အကောင်းဆုံးထုတ်နိုင်တယ်ဆိုတာပြချင်ပါတယ်ရှင့်အခုကကျမတို့ဒီငွေကြိုးကြာလို့ရှိရင်ဒီရှမ်းပြည်နယ်ကထွက်တဲ့ချင်မောင်တီး green tea က natural ဟို 100% organic ပေါ့နော်ပြီးလို့ရှိရင်ဒီရှမ်းပြည်နယ်ဒေသကထွက်တဲ့အဲအာလူကျော်ပေါ့ snack ပေါ့နော်ပြီးလို့ရှိရင်ဒီပြုံးတွေက coffee region now ဒီ soup coffee ပြီးကျမတို့မြန်မာနိုင်ငံထုတ်တဲ့ဒီ fish နဲ့ပတ်သက်တဲ့ product တွေအခုလာပြတာပါရှင့်
ကျွန်တော်တို့ဒီပွဲလာတာတော့မန္တလေးပြောမယ်ဆိုလို့ရှိရင်တော့ဒါကတော့ဟိုအစိုးရစီစဉ်ပေးတဲ့အနေနဲ့လာတာတော့မဟုတ်ပါဘူးခင်ဗျ။ဒါကတော့ကျွန်တော်တို့ပုံမိကအနေနဲ့တီးကြားလာပြီးတော့ပြတ်တာဖြစ်ပါတယ်။ဒါကျွန်တော်တို့ဒီညီမရဲ့ကော်ဖီလေးကိုဒီယူရီးယားမှာတစ်ဆင့်ဒီကဘာကိုတည်သွားအောင်အဓိကတော့တည်စီခြင်းတဲ့သဘောနဲ့ပို့တာပြီးတော့ပြတ်တာဖြစ်ပါတယ်။ဟုတ
်။ငါးကနေစားတောက်ကုန်နေထုတ်လုပ်တဲ့လုပ်ငန်းရှင်ကလည်းနိုင်ငံတကာကိုအစ်စ်မီဖြန့်ချီဖို့အခုလိုလာရောက်ပြတာတာဖြစ်ပြီးမြန်မာနိုင်ငံကလက်ရှိအနေအထားတွေကြောင့်ထုတ်လုပ်မှုတွေမှာတော့အခက်အခဲတွေအများကြီးရှိတယ်လို့ပြောပါတယ်
။ကျမတို့နိုင်ငံမှာမီးမမှန်ဘူး။မီးမမှန်တဲ့အခါဥပမာကျမကိုကီးဆိုရင်မရဲဖုတ်နေရင်ဘရိတ်ဖြစ်သွားတယ်။မီးမမှန်တော့ကျမတို့ဘယ်နည်းတော့မလဲမဆိုလာနဲ့ခြောက်အောင်မလား။ကျမဆိုအချို့အချောက်ခံနေပြီစေကျမဆိုလာနဲ့ခြောက်တယ်လေ။ဆိုလာနဲ့ခြောက်ပြီးတော့မှရေတက်ကိုထုတ်မယ်ဆိုမှကျမခြောက်ခံဆက်ကြီးကိုတုံးတာပေါ့လေ။အဲဒါမျိုးတွေကိုတုံးရတယ်။ခက်ခဲအများကြီးပဲအမကျမဘယ်လိုပြောပြအောင်မလဲ။ရှိတယ်။နည်းပညာတွေလည်းလိုတယ်။ငွေကြေးတွေလိုတယ်။ဟိုအကယ်၍ပေါ့နိုင်ငံတကာပေါ့ကျွန်တော်တို့ဗမာပြည်ကလူတွေကိုလောက်ကန်ခွင့်လန်းရကျင်တယ်ပေါ့နော်လောက်ကန်ဈေးကျင်တယ်ပေါ့ရလဲရစေကျင်တယ်ဆိုရင်ကျွန်တော်တို့ ਨੇ ပူပေါင်းမယ်ဆိုတော့ကျွန်တော်တို့အသေးချလုပ်ပေးတယ်အသေးချလုပ်ပေးဆိုတော့ကျွန်တော်တို့ကိုယ်တိုင်ငွေတွေလည်းပရိုက်တာအမြဲလုပ်နေတဲ့အခါကျတော့ဒါကသူတို့ရဲ့အကူအညီနဲ့ကျွန်မရဲ့နည်းပညာနဲ့ကျွန်မရှိမှရှိတဲ့ကုန်ကျန်းနေနဲ့ကျွန်တော်တို့ရှိရလူဆွမ်းအားပေါ့အနေနဲ့ကျွန်တော်တို့က plus လုပ်ပေးတာပေါ့အမရဲ့ပူပေါင်းပြီးတော့မှကျွန်တော်တို့ဘယ်လောက်နိုင်တယ်လဲဘယ်လောက်လုပ်ပေးနိုင်တယ်လဲပေါ့နော်နောက်ဆုံးပေါ့ကျွန်တော်တို့မှာအင်္ဂလိပ်စာသင်ပေးမယ့်ဆရာမတွေပါရှိပါတယ်အမအဲ့အဲ့ဒါမျိုးလေးပေါ့အဲ့ဒါလေးကျွန်တော်တို့သင်ပေးပါတယ်မ
မြန်မာနိုင်ငံမှာငွေစည်းမတည်ငြိမ်မှုကလည်းစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကုန်ထုတ်လုပ်မှုတွေမှာအဆင်မပြေမှုတွေကြုံတွေ့ကြရတယ်လို့လည်းဆိုပါတယ
်ကျွန်တော်တို့မှာကအခုမြန်မာနိုင်ငံမှာထုတ်ကုန်ထုတ်ရတဲ့ကျွန်တော်တို့ manufacturing production ကျွန်တော်တို့အရင်အခက်အခဲလေးတွေရှိကြပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီ packing တွေကအစနိုင်ငံသားမှယူရတာရှိတယ်ဒီငွေစည်းမတည်ငြိမ်တဲ့အတွက်ဘတ်စည်းတွေ၊ယွမ်စည်းတွေ၊ဒေါ်လာစည်းတက်တဲ့အတွက်ကျွန်တော်တို့ကုန်ကျန်းဝယ်ပြီးတော့ဟာမှဟို crisis တွေကြုံရတာပေါ့နော် risk UV ကျွန်တော်တို့ထုတ်လို့နေရတယ်အဲကုန်ချောကလည်းကျွန်တော်တို့ကုန်ကျန်းကသူကပစ္စည်းတွေကဈေးအမြဲမတည်ငြိမ်တဲ့အတွက်ဈေးအတက်ကျရှိတယ်ဒါပေမဲ့ကျွန်တော်တို့ကဒီကုန်ချောမှာပေါ့ value added လည်းဖြစ်အောင် reasonable fair price လည်းဖြစ်အောင်ကျွန်တော်တို့စ조사ပြီးတော့ထုတ်လုပ်နေရပါတယ်ရှင့်
ကရင်ပြည်နယ်တန်တောင်ကြီးဒေသထွက်ကော်ဖီကိုလည်းအဲ့ဒီပြကန်းမှာတွေ့ခဲ့ရတာပါ။ဟု
တ်ကဲ့ကျွန်တော်တို့အတွက် first time မှာဟုတ်ပထမဆုံးကျွန်တော်တို့ဒီပေါ့ဒီ YWC ပေါ့နော်ကျွန်တော်တို့တော့ဒီ social enterprise အနေနဲ့ပဲပထမဆုံးကျွန်တော်တို့ဒီကရင်ဒေသထွက်ကုန်ပေါ့နော်အနေနဲ့ပထမဆုံးပြတဲ့အားပါအဲနိုင်ငံတကာကတော့အခုပထမဆုံးစပြီးတော့ပေါ့နော်ကျွန်တော်တို့ထွက်ပြတဲ့အားပေါ့နော် social enterprise အနေနဲ့ပေါ့နော်အဲကျွန်တော်တို့လေဒီမှာပေါ့လာပြတဲ့အချိန်မှာ coffee ရဲ့tea ဖြစ်ပြပေါ့နော်ဒီ coffee green tea ပါတယ်ပြီးရင်ဟိုစပေါ့ကျတို့ rose bean ပါတယ်ပေါ့နော်အခက်ခဲတွေကတော့ဟိုကျမတို့အခုအချိန်နေနေကတော့ကျမတို့တွေဟိုရှိတဲ့ဟာကိုပဲကျမတို့တွေယူပြီးတော့လာခဲ့ရတာပေါ့နော်ဒါပေမဲ့အနာဂတ်မှာတော့ကျမတို့အကောင်းဆုံးဟိုလုပ်နိုင်ဖို့အတွက်ကတော့ကျမတို့စိန်ခေါ်မှုတွေကတော့ရှိတယ်ဟိုကျတို့မမြင်နိုင်ဘူးပေါ့နော်ဒါပေမဲ့ရှိနေတဲ့အရာကိုပဲကျမတို့လုပ်ဖို့အတွက်ပေါ့နော်အကောင်းဆုံးလုပ်ဖို့တော့စူးစမ်းနေပါတယ်လို့
ဒီပြပွဲမှာနိုင်ငံတကာကစီးပွားရေးလုပ်ငန်းရှင်တွေရဲ့ကော်ဖီလက်ဖိတ်ရည်၊ကိတ်မုန့်၊ရေခဲမုန့်အပါအဝင်စားတောက်ကုံအမျိုးပေါင်း 8,000 ကျော်ကိုအောက်တိုဘာလ26ရက်နေ့ကနေ29ရက်နေ့အထိဆိုင်ငန်းပေါင်း300နဲ့ခင်းကျင်းပြသထားမှာဖြစ်ပါရဲ့ရှင်။ကျွန်မညညလွင်ပါ
။ထိုင်းကအာဆီယံကော်ဖီပြပွဲမြန်မာစားတောက်တွေလည်းပါခဲ့တာကိုရောက်ခဲ့တဲ့မညညလွင်ပြောပြခဲ့တာပါ။အခုလိုချက်သားရင်းညသတင်းပေးပို့ချက်တွေအပြီးမှာတော့မကြခင်ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမရင်နဲ့တိုင်းရင်းသတင်းစင်အပတ်စဉ်ခဏတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြရောက်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American သံကားနဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ရကနေလိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုလာမယ့်ဒုတိယပိုင်းညယူဝဲအစီအစဉ်မှာတော့ကြာသရေးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြဂျမိုင်းကန္ဓာနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ကျဲဝန်းလာနေတဲ့ KNU နယ်မြေဆိုတဲ့ခေါင်းစဉ်နဲ့တုံသက်ထားပါတယ် KNU ထိန်းချုပ်တဲ့နယ်မြေကျဲဝန်းလာတဲ့အလျောက်ဖြည့်ရှင်းရမယ့်အုပ်ချုပ်ရေးပြဿနာတွေများလာကြောင်းဒီစင်ခေါ်မှုတွေကိုဘလို့ဖြစ်ရှင်းနိုင်ကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
လူငယ်နဲ့စက်တင်ဘာလ30ရက်နေ့က KNU ဥက္ကဋ္ဌဟောင်းအသက်80ကျော်စောမူတူးစေဖို့ကိုနေပြည်တော်မှာအာဏာသိမ်းခေါင်းဆောင်ကပလဲတကင်းလုံနေတဲ့ပုံကိုစကားစမီဒီယာမှာအကြီးအကျယ်ဖော်ပြကြပါတယ်ဦးသိန်းစင်လက်ထက်ကလက်မှတ်ထိုးခဲ့တဲ့အပြည့်ရသဘောတူချက်ကို KNU ကလက်ခံတဲ့အစီအစဉ်အားကိုဖော်ထုတ်ပြီးတော်လှန်ရေးအင်အားစုအကြားတိုက်စုတွေးခွဲဖို့ကြံစည်တာဖြစ်တယ်လို့ KNU ပြောခွင့်ရပုဂ္ဂိုလ်စောတော်နီကဆိုပါတယ် KNU အဖွဲ့ကြီးကနေအဖွဲ့လေးတွေခွဲထွက်သွားအောင်စစ်တပ်ကတိုက်ရှုံနိုင်ခဲ့တဲ့အစီအစဉ်လာရှိခဲ့ဘူးပါတယ်လက်ရှိ KNU ကအပြည့်ရသဘောတူချက်ကိုလက်မခံတော့ဘဲစစ်ကောင်စီချိန်မုံရေးမှာပါဝင်ဆင်နွှဲနေပါပြီ KNU တပ်မဟာခொနစ်ကကိုယ်စားလှယ်တွေကဥက္ကဋ္ဌသစ်ကိုမေးလာမှာမဲပေးရွေးချယ်ပြီးပါပြီ KNU ဥက္ကဋ္ဌသစ်ကိုကွန်ကရစ်ညီလာခံကမဲပေးရွေးချယ်တင်မြှောက်တာဟာအလွန်ကောင်းမွန်တဲ့ delay ဖြစ်ပါတယ်ဒါကြောင့်စက္ကစနဲ့လက်တွဲဖို့ဆိုတာ KNU အဖို့မဖြစ်နိုင်တော့ပါဘူးစီအနာတင်ရင်ကစပြီးနှစ်နှစ်ခွဲအတွင်းစက္ခဆစစ်စခန်း62ခုကို KNU နဲ့မဟာမိတ်တွေကသိမ်းယူနိုင်ခဲ့တာမူ KNU ထိန်းချုပ်ငယ်မီကျယ်ဝင်းလာပါတယ
်စက္ခဆရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဆုံးရှုံးတဲ့နယ်မြေကိုပြန်ရအောင်မလုပ်နိုင်တော့ပေမဲ့စစ်ပြေးဒုက္ခတဲ့ဥယေကိုတိုးပွားလာစေတယ်လို့ကရင်ငင်းကြီးအထောက်အကူပြုကွန်ရဲ့ KPSN ကစက်တင်ဘာ26ရက်ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြပါတယ်အစာပိုင်းမှာတထုံနဲ့ဖာပွန်ကစကားစစခန်းတွေကိုသာတိမ့်ပိုက်နိုင်ပေမဲ့ဒီနှစ်တည်းမှာတောင်ကူညောင်လေးပင်နဲ့ဒူပလာယာအထိစခန်းသိမ်းတိုက်ပွဲတွေလုပ်နိုင်ပါတယ်။ကရင်ပြည်နယ်ကတန်လွင်မြစ်မြောက်ပိုင်းအနောက်ပိုင်းနဲ့အရှေ့ပိုင်းထိုင်းနယ်စပ်အထိကိုချုပ်ကန်ထားနိုင်တယ်လို့ဆိုပါတယ်။ဒါကြောင့်စကားစရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်နိုင်မယ့်အနေအထားကိုရောက်ရှိသွားပါတယ်။ရန်ကုန်နေပြည်တော်ဆက်သွယ်ရေးနဲ့ရန်ကုန်မြဝတီဆက်သွယ်ရေးကိုဟန်တားနိုင်တဲ့အဆင့်ရောက်သွားပါတယ်မြန်မာပြည်အရှိတောင်ပိုင်းဒေသမှာစကားစားရဲ့အုပ်ချုပ်မှုစွန့်ရည်ဟာလည်းတိတိတသာကြာဆင်းလာနေပါတယ
်လွန်ခဲ့တဲ့နှစ်နှစ်ကျော်အတွင်း KNU နေမြေမှာတိုက်ပွဲပေါင်း 8,000 ကျော်ဖြစ်ပွားခဲ့တယ်လို့ KNU ပြန်ကြားရေးဌာနကဆိုပါတယ်မြဝတီကုံသွယ်ရေးဇုံသင်္ကန်းညီနောင်ရဲစခန်းအာရှလမ်းမနဲ့ကွန်ကရစ်မြို့စတဲ့နေရာတွေမှာတပြိုင်တည်းထဲတိုက်ခိုက်နိုင်ခဲ့တယ်လို့ဆိုပါတယ်စစ်အာဏာသိမ်းချိန်ကစပြီး KNU ဟာຫນွေဦးတော်လှန်ရေးကိုကူညီထောက်ပံ့ပြီး PDF တွေနဲ့လက်တွဲကစက္ကစတပ်ကိုတိုက်ခိုက်လာတာပါအပြည့်ရသဘောတူချက်ကို KNU ကလက်မခံတော့ပါဘူးဒါကြောင့်အပြည့်ရစာချုပ်လက်မှတ်ထိုးခဲ့တဲ့ကရင်ခေါင်းဆောင်ဟောင်းတွေကိုစီယုံသိမ်းသွင်းပြီးမြေပြင်မှာတိုက်ပွဲဝင်နေသူတွေထင်အောင်ထင်မြားပစ်ကုန်အောင်စက္ကစကလုပ်နေတာပါ
စစ်ကောင်စီကိုတိုက်ခိုက်နေတဲ့ကရင်လက်နက်ကိုင်အုပ်စုတဲမှာအဖွဲ့ကွဲပြီးဆက်ဆံရေးအစင်မပြေနေတာဟာຫນွေဦးတော်လန်ကြီးကိုအနှောက်အယှက်ဖြစ်စေပါတယ်အထင်ရှားဆုံးဥပမာကတော့ဒဝဲခရိုင်မှာ KNU တက်နဲ့ကော်တူးလီတက်အကြားဆက်ဆံရေးတင်းမာတဲ့ကိစ္စဖြစ်ပါတယ်။ KNU လက်အောက်ခံ KNDO တက်ရဲ့စစ်ဦးစီးစောနေသားမြောက်ကို2022ဇန်နဝါရီမှာရာဒူးကရက်စဲလိုက်လို့စောနေသားမြောက်ကကော်တူးလီတက်ကိုတီးကြတီးထောင်ပါတယ်။အာနာသိငင်မှာဒဝဲ PDF နဲ့မဟာမိတ်လုပ်ပြီးစစ်ကောင်စီကိုတိုက်ခဲ့ပါတယ်။ဒဝဲအခြေစိုက် KNU တက်မဟာလေးကလည်းဒေသခံ PDF နဲ့လက်တွဲပြီးစစ်ကောင်စီကိုတိုက်ခိုက်ပါတယ်။တမလီနဲ့ကော်တူးလီတက်သဘောထားကွဲလွဲတဲ့အခါ PDF တွေနေရထိုင်ရခက်လာပါလေ
KNU ချုပ်ကင်တဲ့နေမြေတွေကျပြန့်လာလေလေအုပ်ချုပ်ရေးမှာပြဿနာများလေလေဖြစ်လာပါလေအထူးသဖြင့်လက်နက်ကင်အဖွဲ့အမျိုးမျိုးနဲ့ဆက်ဆံရမှာအဆင်မပြေတာတွေရှိလာပါလေဥပမာစက်တင်ဘာလဇန်ပိုင်းက KNU တမဟာ6နေမြေမှာပျက်စီးနေတဲ့လန်ဒရာတွေကိုကုမ္ပဏီတစ်ခုက KNU ခွင့်ပြုချက်နဲ့ပြင်ဆင်ပါတယ်ဒါကိုမကျေနပ်တဲ့ NUG လက်အောက်ခံ PDF အချို့ကတမ်းမြစ်တဲ့အတွက်ပြဿနာဖြစ်ရပါတယ်။နေမြေတစ်ခုမှအုပ်ချုပ်ရေးနှစ်ခုဖြစ်နေတယ်လို့ KNU အရာရှိတဦးကဆိုပါတယ်။ KNU ကအင်ရှင် PDF ကဲ့လေဆိုတာကိုသဘောပေါက်ရမယ်လို့မြင်ကြပါတယ်။တမဟာခုနှစ်ဖအားခရင်ဥက္ကဋ္ဌက NCA အတိုက်နိုင်ငံရေးအရာဖြည့်ရှင်းဖို့ပြောတာကလည်းရှိပါသေးတယ်။ဒါမျိုးတွေဟာစစ်ကောင်စီကိုတက်ရှူဖို့အခွင့်အလမ်းဖွင့်ပေးသလိုဖြစ်နေပါတယ်ထင်းချုပ်တဲ့နယ်မြေကျပြန့်လာတဲ့အလျောက်လက်နက်ကင်တပ်ဖွဲ့တွေများပြားလာတာမှုအချင်းချင်းပဋိပက္ခမဖြစ်ပဲ Federal Democracy တည်ဆောက်နိုင်ရေးကိုသာအာယုံစိုက်ကြဖို့ NUG ယာယီသမရကပြောသွားတာကိုစက်တင်ဘာ22ရက်နေ့တုန်းအရာဝတီစာဆောင်မှာသတင်းပေးပို့ထားပါတယ်ခင်ဗျာ
ဆရာနာသိမ်းပြီး KNU ကမြို့သားစီယုံထိန်းချုပ်နေနေကျေဝင်လာပြီးအုတ်ချွေပြဿနာတွေဖြစ်ရှင်းဖို့လည်းများလာတာကိုနိုင်ငံရေးရာဖြစ်ရှင်းဖို့ဥအောင်ခရမြန်မာရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍပါဒီတစ်ပတ်တော့အချိန်ပိုင်းအစာရှောင်တာမလုံသင့်သူတွေအကြောင်းပြောထားပါတယ်ဒီအချိန်ပိုင်းအစာရှောင်တာကိုစားတော့ပုံမမှန်သူတွေအပါအဝင်မလုံသင့်သူသတိထားလုံသင့်သူတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဘလူလူတွေမလုတ်သင့်ပဲဘလူလူတွေမှာတော့သတိထားလုတ်သင့်ပါလေ။ဘာကြောင့်မလဲ။ဒီအကြောင်းနီယောမြို့ကော်နယ်တက္ကသိုလ်ကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချူကိုကျွန်တော်ကပဲမေးမြန်းတင်ဆက်ထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။ Okay, ပါမောက္ခဒေါက်တာခင်မာချူခင်ဗျာ။ကျွန်တော်တို့အချိန်ပိုင်းအစာမစားဘဲနေတာရဲ့ကျန်းမာရေးအကျိုးကျေးဇူးတွေနဲ့လုံနိုင်ပုံတွေစလုံသင့်ပုံတွေကိုအရင်ပြောခဲ့ပြီးမှအခုတော့ဆရာမကြီးဒီအစာရှောင်တာမလုံသင့်သူဒါမှမဟုတ်သတိထားလုံသင့်တဲ့သူတွေနဲ့နောက်သတိပြုစရာတွေကိုအဓိကပြောမှာမို့ဒီအစာရှောင်တာမလုံသင့်သူတွေကနေစရှင်းပြပေးပါလားဆရာမကြီ
း Intermittent fasting ကိုဘယ်လိုလူတွေမလုံသင့်ဘူးလဲဆိုရင်ဥမာဒီအစာတောက်နဲ့ပတ်သက်ပြီးတော့ eating disorder ပုံမှန်မဖြစ်တဲ့သူတွေပုံမှန်မရှိတဲ့အတွက်ဒလေတက်တာတို့လေအဲ့လိုလူတွေဆိုလို့ရှိရင်တော့ဒီ intermittent fasting ကမလုံသင့်ဘူးပေါ့နော်နောက်တစ်ခုကကြတော့ဒီစီးရိုယောဂတွေဒီမှာစီးရိုဈေးတောက်နေရတယ်ဆိုလို့ရှိရင်သူကလည်းထုံနီးတူစွာပဲအဲ့တော့စီးရိုဈေးတောက်နေရတဲ့သူတွေမှာဒီလိုအချိန်ပိုင်းနဲ့ဖြတ်လိုက်တယ်ဆိုတာကအခန့်အတန့်တစ်ခုမှဖြတ်လိုက်တဲ့အတွက်ဥမာစီးရိုယောဂတဲ့တယောက်ကသူတကယ်တခြားတက်လို့သွားပြီဆိုချီတုံနဲ့တုံတုံပြီးဘုန်းဆိုလဲကြသွားတာလေဆိုအဲ့တော့စီးရိုယောဂကိုခံစားနေရပြီးတော့စီးရိုယောဂဈေးတွေတောက်နေရတဲ့သူတွေဆိုလို့ရှိရင်လေ intermittent fasting မလုပ်ခင်မှာသူတို့စီးရိုယောဂပြရတဲ့ဆရာဝန်နဲ့ပေါ့နော်အရင်ဆုံးတော့တိုင်ပင်သင့်တယ်တိုင်ပင်ပြီးတော့မှအားစပြီးတော့ intermittent fasting ကိုတပတ်စလုပ်ကြည့်မယ်ဘယ်နှနာရီဘယ်နှနာရီအကန့်အသတ်ချပြီးတော့အဲ့ဒီအဖြေလေးကိုဆရာဝန်နဲ့ပြန်တိုင်ပင်လို့ဘာမှအခက်အခဲအနှောက်အယှက်မရှိဘူးဆိုရင်ဆက်ပြီးတော့ကြိုးစားကြည့်မယ်ဆက်ပြီးတော့ကြိုးစားကြည့်မယ်ဘာလို့လဲဆိုတော့စီးရိုယောဂတဲ့ချင်းအတူတူတောင်မှကျမတို့ဆေးပေးတာချင်းအတူတူတောင်မှလူခန္ဓာကိုယ်ရဲ့မက်တာဘောလိဇင်ရတုံ့ပြန်မှုကတယောက်နဲ့တယောက်မတူတိုင်ကြတဲ့အတွက်ခုနကလို intermittent fasting လုပ်လိုက်တဲ့အချိန်မျိုးမှာမလိုလားတဲ့အရာတစ်ခုခုဖြစ်သွားနိုင်တယ်ဘာလို့ဆို16နာရီအတွင်းမှာဘာမှမစားဘူး18နာရီအတွင်းမှာဘာမှမစားဘူးဆိုတော့အဲဆောဆောအလိုမျိုးပေါ့နော်တခုခုဖြစ်သွားနိုင်တယ်ဒုက္ခနာကိုရတုံ့ပြန်မှုကြောင့်ဆိုတချို့မလို့အဲ့လိုမျိုးလူတွေဆိုလို့ရှိရင်တော့သူတို့ပြနေတဲ့ဆရာဝန်နဲ့တည်တည်ချာချာတိုင်ပင်ပြီးမှ intermittent fasting ကိုလုပ်ကြည့်ရဲအဲ့ရဲ့ကောင်းကျိုးဆိုးကျိုးလေးကိုတိုင်ပင်ပြီးတော့ရှစ်ဆက်ပြီးလုပ်တဲ့မလုပ်တဲ့ဒါမျိုးလေးရှိတဲ့နေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ဒီကြီးထွားမှုလိုအပ်တဲ့ကလေးတွေရောသူတို့ကယောဂလည်းတိတ်ထိလေမရှိသေးတော့လေသူတို့အတွက်ဆိုရော
ဒီငယ်သေးတဲ့ကလေးတွေကိုတော့intermittent fasting သိပ်ပြီးတော့မလုပ်စေချင်ဘူးလေ ဘာလို့လဲဆိုတော့ကလေးငယ်တုန်းကျတော့ခန္ဓာကိုယ်ရဲ့ဖွံ့ဖြိုးတိုးတက်မှုတွေသူကကျတော့ dietary diversity စုံအောင်ကိုစားနေရမယ့်အရွယ်ပေါ့နော်အဲ့ဒီမှာမှသူတို့အတွက်ကကျတော့အကောင်းဆုံးကခုန intermittent fasting မလုပ်ဖဲနဲ့သူတို့စားနေတဲ့ဒီ1400ကယ်လိုရီစားမလား1600 1800သူတို့အသက်အရွယ်လေးလိုက်ပေါ့10နှစ်လား12နှစ်လား15နှစ်လားအဲ့ဒီအရွယ်ကိုလိုက်ပြီးတော့စားသုံးမဲ့ကယ်လိုရီထဲမှာအဟာရများပြီးတော့ကယ်လိုရီနည်းမဲ့အစာလေးတွေရွေးပြီးတော့သူတို့ dietary diversity စုံအောင်လေးတွေကျွေးပင်းရင်ဒီကလေးတွေကယောဂဝေးတယ်ဒီခုဖြစ်နေတဲ့စီဂျိုတွေသွေးတိုးတွေကြောက်ကတ်တွေနှလုံးတွေကင်ဆာတွေဒါတွေအားလုံးနဲ့ကလေးတွေကတော့ဝေးတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီငယ်ရွယ်တဲ့ကလေးတွေကိုဒီအဟာရပညာတွေပေးတဲ့အခါကျရင်ကျတော့အများအားကလေးတွေကိုစုံအောင်စားပါကိုယ့်ရဲ့ဝင်ငွေနဲ့တတ်နိုင်တဲ့လက်တကမ်းမှာရှိတာနဲ့တခုတည်းကျွေးတဲ့အစားမဟုတ်ဘဲနဲ့စုံအောင်စားတဲ့အလေအချင်းတွေကိုကျင့်ပေးပါအဲ့တော့မှသာလင်းကလေးတွေကခန္ဓာကိုယ်ဖွံ့ဖြိုးမှုအပြင်ခုနလိုယောဂလည်းဝေးမယ်နောက်တစ်ခုကကျတော့ဒီနေ့အသက်5နှစ်အောက်ကလေးတွေရဲ့ဒီ obesity နဲ့ overweight အဝလွန်ယောဂတွေတိုးလာတဲ့ကျမတို့အာရှ region နဲ့တခုလုံးမှာလဲအာဖရိကတဲ့တောင်ကျမတို့ကပုံများနေသေးတယ်အဲ့တော့ဒီကလေးငယ်တွေရဲ့ဒီလိုအသက်5နှစ်အောက်ကလေးကအစားမလူလားအပဲတခဏကူကြီးက overweight ဖြစ်နေ obese ဖြစ်နေတယ်ဆိုတာသူတို့ဟို intermittent fasting လောက်တာထက်သူတို့အတွက်ပိုကောင်းတာကကြတော့ဒီအသင့်စားသုံးပစ္စည်းတွေအချိုးတွေအဟာရနည်းပြီးကယ်လိုရီများနေတဲ့ဟာတွေကိုသူတို့လျှော့နိုင်တဲ့မြတ်လျှော့လုံးဝမကြွေးဘဲနဲ့ကြံတဲ့ကယ်လိုရီနည်းပြီးအဟာရများတဲ့တဘာဝဤတိုင်းအစာတောက်တွေကိုစနစ်တကျစုံအောင်ကျွေးခြင်းရသူတို့တွေပို့ပြီးကောင်းတဲ့ရလတ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်လုံးအစာတောက်တွေကိုတက်နေသမျှရှောင်ပြီးတော့ကယ်လိုရီမများတဲ့ဒီအဟာရရှိတာတွေကိုစားဖို့ကကလေးအတွက်ရောအားလုံးတက်ပါအရေးပါလာတော့ဆရာမနော်
ဟုတ်အစာတောက်ကလူနဲ့တည်တယ်အစာတောက်တွေနဲ့လူတွေကကြိုက်ကြတယ်အဲ့မှာလူကဒီအသိစိတ်ကလေးနဲ့ကိုယ့်ဘာကိုယ်သတိလေးနဲ့ကတ်ကတ်ကတ်ပြီးတော့စားသင့်ဤမစားသင့်ဤတောက်တင်လားမတောက်တင်လားအဲ့ဒါလေးကိုအမြဲတမ်းသတိလေးနဲ့ကတ်ကတ်ကတ်ပြီးတော့ဖြတ်ဖြတ်ဖြတ်ဖြတ်သွားမယ်ဆိုလို့ရှိရင်ကိုက intermittent fasting ပဲလုပ်လို့ intermittent fasting မလုပ်ဘဲနဲ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေကြားထဲမှာပဲစီးစနစ်ကြကြလေးနဲ့ကယ်လိုရီနည်းပြီးတော့အဟာရများတာလေးကိုစနစ်တကျစားသွားမယ်ဆိုရင်အခုဒီနေ့ဖြစ်နေတဲ့ယောဂါတွေနဲ့ကဒါဝေးပါတယ်ဖြစ်လာရင်တော့မှတွန်းလှန်နိုင်စွမ်းကောက်ွယ်နိုင်စွမ်းတွေရှိပါတယ်အဲ့တော့ဟိုထိမ့်မရတာကတော့ဗာလဲဆိုတော့ခုနခေကြီးကိုက lifestyle ကြီးကိုကပြောင်းလာတဲ့အတွက်အသင့်စားသုံးပစ္စည်းတွေကပတ်ဝန်းကျင်မှာလက်ညှိုးထိုးမလွဲဖြစ်နေတဲ့အတွက်ဆို
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်အစားအသောက်တွေကိုရှောင်ဖို့ခက်လာတာအတွက်နောက်ရောဘလို့ထပ်အကြံပြုခြင်းတွေလဲဆရာမရေ
နောက်ပြီးတော့ဒီ food safety ပေါ့food safety စီမံစည်းကမ်းအရာအထူးသဖြင့်ကျမတို့မြန်မာပြည်ဆိုကျမအမြဲတမ်းတတိပေးပါတယ်အဲကျမတို့ကတိုင်းပြည်ရဲ့အခြေအနေကြောင့်တော့၎င်းတိုင်းပြည်ရဲ့ဒီသုတေသနလုပ်ငန်းကြောင့်တော့၎င်းစစ်ဆေးမှုကအရန်အားနေတယ်အရန်အားနေတော့ဘယ်အစားဒီ food safety စီမံစည်းကမ်းမှာဝင်တယ်လဲမဝင်ဘူးဆိုတာဒီနေ့တိုင်းပြည်တစ်ပြည်လုံးမှာထုတ်လုပ်နေတဲ့အစားအသောက်တွေမှာတော်တော်များများတွေ့ရတယ်အဲ့တော့အကောင်းဆုံးကအကြံပေးချင်တာကတော့လက်လက်ဆက်ဆက်တဘာဝဤတိုင်းဘာမှပြုပြင်ပြင်ဆင်ထားတာမဟုတ်တဲ့တဘာဝဤတိုင်းရှိတဲ့အစားအသောက်တွေကိုစနစ်တကျလေးစားသုံးသွားမယ်ဒါဆိုလို့ရှိရင်တော့ခုနအန်ရီဒီနဲ့ဝေးတယ်ခင်မီတဲ့ခုန21ရာစုယောဂါတွေနဲ့ဖြစ်ဖို့ကဝေးတယ်ဆိုအဲ့ဒါတွေကိုပဲမရေရှက်ရေစားမယ်ဆိုရင်ကျတော့အဲ့ဒီယောဂါတွေကလက်တကမ်းမှာရှိပါတယ်လို့ဒါကြောင့်မို့လို့အစာအသောက်တွေကနေ့စဉ်နဲ့အမျှမစားလို့မရအောင်ကျွန်တော်တို့ patient တွေလူနာတော်မှကျွန်တော်တို့ကလူနာစားဆိုတေချာစီစဉ်ပြီးကျွေးရတာအဲ့ဒါယောဂါဖြစ်လို့တုံးလုံးနဲ့နေရင်တော့အစာစားရတယ်လေဒါမှလည်းယောဂါပြန်ပြောက်မှာဆိုတော့ဒါကြောင့်စားနေတဲ့အစာအသောက်တွေကအမြဲတမ်းအန္တရာယ်ကင်းဖို့ food safety ပေါ့ပြီးရင်ဆစွားပြောတဲ့ nutrition အဟာရတွေနဲ့ပြည့်နေဖို့ဆိုအဲ့ဒါဆိုလို့ရှိရင်ဈေးကြီးစရာမလိုပါဘူးလို့ဟိုပြပအတွင်းတဲ့ဟာကိုစားစရာလည်းမလိုပါဘူးလို့အဲ့ဒါမျိုးလေးကိုပဲခေါင်းထဲမှာထည့်ပြီးတော့အမြဲတမ်းဂရုစိုက်စေခြင်းပါတယ်လို
့ဟုတ်ကဲ့အဲ့တော့နောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတာတော့ပြောဖို့ရှိမှဆက်မယ
်ကျမတို့ကအခုအစာအချိန်ချားပြီးစားဖို့ပြောတယ်ဆိုတော့ဟိုတနေ့လုံမှတနေ့စားနတ်မှအောင်အောင်စားဖို့တော့မနှဲကိုကရုံးကန်လှုပ်ရှားနေရတော့ physically ရုပ်ပိုင်းဆိုင်ရာနဲ့တောင်ရအလုပ်တွေလဲအလုပ်တွေလုပ်နေရမယ်ဆိုလို့ရှိရင်ပြေးလွှားနေရတဲ့အတွက်ခုလို intermittent fasting ဆိုတာကတော့ဒါမဖြစ်နိုင်ဘူးအဲ့တော့ဒါကိုလုပ်နိုင်မဲ့ intermittent fasting ကိုလုပ်သင့်တဲ့သူတွေကလည်းတပြိုင်တည်းမှာပဲကျမတို့တိုင်းပြည်မှာအများကြီးရှိနေပါတယ်လို့ဒါလိုက်နာပြီးလုပ်ကြည့်မယ်ဆိုလို့ရှိရင်ကိုကိုယ်တိုင်ခံစားရမယ်အကျိုးကျေးဇူးလေးတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မစားတောက်ပုံစံမမှန်သူငယ်ရွယ်သူနဲ့စီဂျိုယောဂရှိသူတွေဒီအချိန်ပိုင်းအစာရှောင်တာမလုပ်သင့်ပုံနဲ့လုပ်ရင်လည်းတတိထားလုပ်သင့်တာကိုကျွန်တော်ပြောပြခဲ့တဲ့ချက်မှန်ရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေကြတိုင်းရင်ဒေသကသတင်းလွှာအစီအစဉ်ပါ
ဒီတစ်ပတ်မှာတော့ပခိုးညောင်လေးပင်ဘက်စစ်ကောင်စီလက်နက်ကြီးကြောင့်ကလင်းငယ်ပါဝင်သေဆုံးရတာနောက်မွန်ပြည်နယ်ဘက်တိုက်ပွဲစစ်တပ်ရရှိနှစ်ဦးကြာဆုံးရတာနဲ့ဒေသခံတချို့လည်းစစ်ကောင်စီဖန်ခံရတာနောက်ချင်းဘက်စစ်ရှောင်းတွေအရေးပြားရာနာကြုံနေရတာနောက်ကချင်ဘက်မှာတော့ KIO ကချင်ဖွဲ့ဌာနချုပ်ကိုမြန်မာစစ်တပ်ကထိုးစစ်ဆင်နေလို့ပြန်ခုခံတိုက်ခိုက်ထိုးစစ်ဆင်နေရတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FVR လို့တူောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတောက်တွေအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးအပါဝင်အရက်သား၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံ၂ယောက်ကိုလူမှုကွန်ရက်စာမျက်နှာပေါ်မှာမဟုတ်မမှန်သတင်းရေးသားလွှင့်တင်နေဆိုပြီးစစ်တပ်ကဖမ်းဆီးသွားပါတယ်။သတင်းလွှာတွေတဲမှာတော့မွန်ပြည်နယ်ရေးမြို့နယ်အဝင်မှာဖြစ်ခဲ့တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားကတိုက်ပွဲတွေစစ်တပ်အရာရှိ၂ယောက်အပါဝင်အယောက်၃၀နီးပါးထိခိုက်ဒေဆုံးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU တပ်မဟာတုံးညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရက်သား၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကပြောပါရယ်စစ်ကောင်စီတပ်ကအောက်တိုဘာလ22ရက်နေ့ကနေ24ရက်နေ့အထိပြုလုပ်ခဲ့တဲ့လက်နက်ကြီးပစ်ခတ်မှုအတွင်းလူသူထိခိုက်ဒဏ်ရာရတာတွေအပြင်ပုံကြီးကျောင်းနဲ့လူနေအိမ်တချို့ပါထိခိုက်ပျက်စီးခဲ့တယ်လို့ KNU ကအောက်တိုဘာလ24ရက်နေ့သတင်းထုတ်ပြန်ချက်ထက်မှပြောဆိုထားပါရယ်အောက်တိုဘာလ23ရက်နေ့ကကုန်းချောင်းဝရွာအနီးအခြေစိုက်ထားတဲ့စစ်တပ်ကကြောက်ကြီးမြို့နယ်ထဲကရွာတရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အသက်12နှစ်အရွယ်စောအခုဆဲနဲ့တက်ကြီးပိုင်းအမျိုးသမီးတယောက်ဒဏ်ရာရခဲ့တယ်လို့ KNU ကပြောပါရယ်အော်တိုဘာလ22ရက်နေ့ကလည်းရွှေကျင်မြို့နယ်ဆတ်စုရွာထဲပစ်ခတ်မှုမှာလည်းအမျိုးသားတယောက်ညာဘက်ခြေတလုံးထိမှန်ခဲ့ပါရယ်
လူမှုကွန်ရက်စာမျက်နှာပေါ်မဟုတ်မမှန်သတင်းရေးသားလွှင့်တင်ခဲ့တယ်ဆိုပြီးမွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံ၂ယောက်အောက်တိုဘာ22ရက်နေ့မှာဖမ်းဆီးခံလိုက်ရပါတယ်ပေါင်မြို့ကဒုံစီရက်ွက်နေအသက်25နှစ်အရွယ်ကိုဝင်းနိုင်ခေါ်ငကြွနဲ့ရင်းငိန်ကြီးရွာအုပ်စုကလားချောင်းရွာနေအသက်23နှစ်အရွယ်ကိုကောင်းမြတ်ခေါ်ကျော်ထက်တို့ကို Facebook လူမှုကွန်ရက်စာမျက်နှာပေါ်မဟုတ်မမှန်သတင်းတွေရေးတင်နေကြောင်းဆွဆွဲပြီးဖမ်းဆီးသွားတာလို့မိသားစုဝင်တွေကပြောပါတယ်မော်တော်ဆိုင်ကယ်တွေကားတွေပိတ်ဆို့စစ်ဆေးလုပ်တဲ့နေရာမှာအဖမ်းခံခဲ့ရတာလို့သိရပြီးသူတို့ရဲ့ဖုန်းထဲမှာတော်လှန်ရေးနဲ့ဆိုင်တဲ့ post တွေတွေ့ခဲ့လို့ဇင်းကြိုက်နေပြီးရဲစခန်းမှာပုံမှန်905ကာဂျီနဲ့အမှုဖွင့်အရေးယူထားတယ်လို့ဆိုပါတယ်
ရခိုင်ပြည်စစ်တွေမြို့မှာစစ်ကောင်စီကဇီဝမှတ်တမ်းခေါ် biometric data ကောက်ယူမှုကိုအောက်တိုဘာလ23ရက်နေ့ကပြည်내လဝကရုံးမှာစတင်ခဲ့ပါတယ်အခုလိုကောက်ယူတာကတော့စမတ်ကထုတ်ပေးဖို့နဲ့မတမာတဲ့နီးနဲ့နိုင်ငံသားကကင်ဆောင်မှုတွေရှိနေသေးတဲ့အတွက်နိုင်ငံသားမဟုတ်ဆိုတာကိုခွဲခြားနိုင်အောင်အတွက်ဖြစ်တယ်လို့ပြည်내ကောင်စီပြောရေးဆိုခွင့်ရှိသူဦးလာသိန်းကသူ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်စီဝမတန်ကောက်ယူမှုမှာမျက်နှာပုံရိပ်နဲ့လက်ပွေရာတွေကိုပါထည့်သွင်းကောက်ယူတဲ့အတွက်စစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုအလွယ်တကူခြေရာခံနိုင်အောင်လှုပ်ဆောင်တာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်အခုလိုစီဝမတန်ကောက်ယူမယ်ဆိုတာကိုရက်ွက်တွေထဲမှာပြည်သူတွေကိုအသိပေးတာမရှိသေးတဲ့အတွက်အသေးစိတ်သိရအောင်ပြည်내ကောင်စီပြောရေးဆိုခွင့်ရှိသူဦးလာသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူး
ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ကိုဝိုင်းပတ်ပိတ်ဆို့မယ်ဆိုတဲ့ရည်ရွယ်ချက်နဲ့နမ်ဆန်ရံကွယ်နယ်ကိုစစ်ကောင်စီတပ်ကလှုပ်ရှားနိုင်ဖို့အင်အားတိုးချဲ့လှုပ်ရှားလာတဲ့အတွက်ခုခံတိုက်ခိုက်မှုတွေကိုမဟာမိတ်တပ်ဖွဲ့တွေနဲ့လှုပ်ဆောင်ခဲ့ရတယ်လို့ကချင်လွတ်လပ်တပ်မတော် KIA ရဲ့စစ်ဦးစီးချုပ်ကပြောပါတယ်နမ်ဆန်ရံဒေသအတွင်းကခုခံတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့မဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တပ်တော် AA ပြည်သူ့ကာကွယ်ရေးတပ်မတော် PDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းချင်းမျိုးသားတပ်မတော် ော် CNA ၊ကူကီအမျိုးသားတပ်မတော် KNA မြန်မာပြည်တပ်ဖွဲ့တွေကိုအခုလ22ရက်နေ့ကပေးပို့တဲ့ဂုံပြူမှတ်တမ်းတင်စာထဲမှာ KIA စီဦးစီးချုပ်ဒုတိယဘူချုပ်ကြီးခေါင်လွန်းကလက်မှတ်ရေးထိုးပြောဆိုထားတာဖြစ်ပါတယ်။2023ခုနှစ်ဇွန်လ16ရက်နေ့ကစတင်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကွက်ကဲမှုအောက်ကတပ်တွေနဲ့တပ်မ88ကွက်ကဲမှုအောက်ကတပ်ရင်းတွေရဲ့ဝန်ရောက်ပစ်ခတ်မှုကိုခုခံရာကနေတိုက်ပွဲဖြစ်ခဲ့တဲ့အပြင်စစ်တပ်ကအင်အားထပ်တိုးချဲ့ပြီးထိုးစစ်ဆင်လာတာကြောင့်တိုက်ပွဲတွင်ပူကျဲပြန့်လာလို့ခုခံစစ်ကိုအဓိကထားလှုပ်ဆောင်နေရတယ်လို့ KIA စီဦးစီးချုပ်ကပြောပါတယ်
ချင်းပြင်းနယ်ဖလားမြို့နယ်ဆောင်လေးရွာကအသက်50အရွယ်ချင်းမျိုးသမီးတယောက်တော်ထဲဆင်းမရှာသွားချင်းလမ်းဘေးမှာထောင်ထားတဲ့မိုင်းနင်းမိပြီးပွဲချင်းပြီးသေဆုံးသွားခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့မနက်ပိုင်းမှာအဖော်3ယောက်နဲ့အတူတော်ထဲကိုဆင်းမြစ်သွားရှာရင်မိုင်းနင်းမိပြီးသေဆုံးသွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့ဟာအဲ့ဒီမိုင်းပေါက်ကွဲမှုဖြစ်တဲ့နေရနာကရွာထိပ်မှာတပ်ဆွဲထားတာကြောင့်အဲ့ဒီမိုင်းဟာစစ်တပ်ကထောင်ထားတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့မှတ်တမ်းအရစစ်အာဏာသိမ်းကာလအတွင်းချင်းပြည်နယ်မှာမြေမြုပ်မိုင်းကြောင့်ချင်းလူမျိုးအယောက်20သေဆုံးခဲ့ပြီး38ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှူးမြို့မှာစစ်ကောင်စီတပ်သားနဲ့ရဲတွေကလိုင်စင်မဲ့ဆိုင်ကယ်တွေကိုလိုက်လံဖမ်းဆီးနေပြီးပိုင်ရှင်တွေကိုပြန်လဲရွေးထုတ်ခွင့်မပေးဘူးလို့ဒေသခံတွေကပြောပါတယ်စက်တင်ဘာလဒုတိယပတ်ကစပြီးလိုက်လံဖမ်းဆီးနေတယ်လို့ဖမ်းခံရတဲ့ဆိုင်ကယ်တွေလည်းဘယ်နေရာမှာထမ်းမှန်းမသိဖြစ်နေတယ်လို့လာရှူးဒေသခံကပြောပါတယ်ရဲတပ်ဖွဲ့နဲ့နှိစက်သူတွေကတော့လာရှူးမြို့ရင်းနဲ့ဆိုင်ကယ်မှာထောင်ထားတဲ့ထောင်ပိုင်းတွေမကြာခဏပောက်ကွဲမှုကြောင့်အခုလိုမျိုးလိုက်လံစစ်ဆီးပြီးဖမ်းဆီးတာဖြစ်ကြောင်းဖမ်းဆီးခဲ့တဲ့ဆိုင်ကယ်တွေနေပြည်တော်ကိုပူဆောင်လိုက်တာဖြစ်တယ်လို့ပြောပါတယ်2023ခုနှစ်အတွင်းလာရှူးမြို့မှာဟိုတယ်ဆိုင်ခန်းနဲ့ဓာတ်ဆီဆိုင်တွေမှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်လူ10ဦးသေဆုံးပြီးအယောက်40ကျော်ဒဏ်ရာရရှိခဲ့ပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ရေးမြို့အဝင်းတရားဖြူနဲ့ကျုံလောင်းရွာအနီးမှာ NUG လက်အောက်ခံတောင်ပိုင်းတိုင်းအမှတ်3စစ်ဒေသခွဲရှိဒေါနာစစ်ကြောင်းပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေကြားတိုက်ပွဲထဲမှာတော့စစ်တပ်ဘက်ကအရာရှိ2ယောက်အပါအဝင်အယောက်30နီးပါးသေဆုံးခဲ့ပါတယ်။မြေပြင်ကအခြေအနေကိုတော့ရမင်းကစုစည်းတင်ဆက်ထားပါတယ်
။အောက်တိုဘာ20ရက်နေ့တိုက်ပွဲတွေစစ်ကောင်စီရာရှိ2ယောက်အပါအဝင်အယောက်30နီးပါးသေဆုံးပြီးလက်နက်ခဲယမ်းတွေကိုတောင်းလိုင်းရင်တပ်ဖွဲ့တွေကတိုက်ပိုက်နိုင်ခဲ့တာကြောင့်စစ်ကောင်စီဘက်ကစိုက်တပ်တွေအတော်လေးပြက်နေကြပြီလို့ဒေါနာစစ်ကြောင်းမူရဲဘော်စောသားကိုကအခုလိုပြပါတယ
်ဒီကောင်တွေစိုက်တပ်တော့ပြက်သွားပြီရေးသားကိရတော်လည်းဒေါနာစစ်ကြောင်းနဲ့ဒါမဟာမိတ်ပူပေါင်းတွေပေါ့နော်ဒေါနာစစ်ကြောင်းဟိုဥဆောင်ပြီးတော့ကျွန်တော်တို့ဒါ YGF ပါတယ်ဒါရေးတောက်ကြောတပ်ဖွဲ့ပေါ့နော် MSRF ပါတယ်ပြီးတော့ဆိုတော့ကျွန်တော်တို့ TXD ရဲ့တိုင်ရဲတဲပေါ့နော်အဲ့ဒါလေးကျွန်တော်တို့လေးဖွဲ့ပူပေါင်းပြီးဒါကျွန်တော်တိုက်တော့ပေါ့ဒါကြီးကိကိုမနေ့ပေါ့နော်ဟို9နာရီမှာစတဲ့ပြစ်ခတ်ပြီးတိုက်ခိုက်တာပေါ့
ရေးတရာဖြူတိုက်ပွဲက25မိနစ်လောက်ကြာမြင့်ပြီးတော်လန်ရေးတပ်ဖွဲ့တွေပြန်လဲဆုတ်ခွာလာတဲ့လမ်းကြောင်းဘက်မှာအစ်စ်ခြုံခိုးဆောက်ဆိုင်နေတဲ့စစ်ကောင်စီစစ်ကြောင်းနဲ့2နာရီခွဲလောက်အကြာတိုက်ပွဲထပ်ဖြစ်ခဲ့တယ်လို့ရဲဘော်စောရာကိုကဆက်ပြောပါတယ်
သူတို့ကကျွန်တော်တို့ချုပ်ကိုဆောက်ဆိုတော့အပိုင်ဆိုပြီးတွေ့ပြီးဆောက်တယ်အဲ့ဒီမှာတိုက်ပွဲကြာချေရကျွန်တော်တို့နာနေခွဲနိဗာလောက်ကြာတာပေါ့နော်ကျွန်တော်တို့တည့်ရတလားတော့30လောက်မှာကျွန်တော်တို့ဒီ28လောက်တော့ကျွန်တော်တို့ဒါမြေပြင်မှာအလုံးအပုံရင်လမ်းနေတာတွေ့တယ်အဲ300တော့ကျွန်တော်တို့ထွက်ပြေးသွားတာတွေ့တယ်ဒါတော့ခွေးပြွက်ဝဲပြေးပတ်ဒီကောင်လေးစိတ်ဓာတ်တော်တော်ပြေးသွားပြီသူတို့တက်လာတဲ့ဆက်ကြောင်းတွေရာဒီအလောင်းကောက်ပြီးရအလောင်းတော့ဒီကောင်တော့ကျွန်တော်တို့ကြောက်ကားလင်းလာပြီးရလာတင်ပြီးရအပုံလိုက်ပတ်အဲ့ဒီညတော့ဟိုမိသူကျိုးပွဲဆင်တွဲသလိုပေါ့ဗျာ
တိုက်ပွဲမဖြစ်ခင်ရက်ပိုင်းတွေမှာရင်းမြစ်ဘော်ကိုလုံချုံရေးလာပေးတဲ့ခလရ106နဲ့ခမရ299စစ်ကြောင်းတွေကကြုံလောင်းတိုက်ပွဲတွင်အားလုံးတည်ဆုံသွားတဲ့တဲ့ကြားမိတယ်လို့ရင်းမြစ်ကန်သူကပြောပါတယ
်ဘုံတွေ့လို့ဆိုပြီးတော့အဲဘုံလမ်းမှာမြောက်ဒီဘန်ရှိကလမ်းကိုဟိုဘက်ကိုဂိုက်တရာတော့ဒီဘက်ကိုဂိုက်တရာတော့သူပိတ်ဆို့လာလိုက်တယ်အဲလူကလုံးဝမပေးထွက်ဘူးအပြင်ကလူတွေလုံးဝမပေးဝင်ဘူးအဲမှာဘုံရှာနေရင်လည်းအဲ့ဒီအဲမှာခက်ချင်ချင်လေးပဲပြောဆိုဆက်ဆံနေကောင်းတယ်အခုပြန်လဲပြောကန်ကြတာအဲ့ဒီကြုံလောင်းတိုက်ပွဲမှာအကုန်လုံးကုန်ကနေဖွင့်ပါလားသူတို့ပဲလဲဘယ်တော့မှမေတ္တာပို့ကြတယ်မေတ္တာထားကြတယ်တော့မသိဘူးအဲ့ချက်ကကုန်ပါပါကြီးကဘာလဲသူတို့ပိတ်မိတဲ့တနက်တွေမှာကပ်ပုံရရတဲ့ထဲမှာပါတာ106ပါတယ်199ပါတယ
်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာပူပေါင်းဖွဲ့ကလည်း12ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲက3ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့မွန်ပြည်တော်လှန်ရေးဖွဲ့ MSRF ကသတင်းထုတ်ပြန်ထားပါတယ်ရှင်
ရှင်ပြည်နယ်မင်းတပ်မြို့နယ်ထဲကစစ်ဘေးရှောင်ကလင်းရဲ့အများပြားဟာရာနာနဲ့အရေးပြားယောဂါတွေအဖြစ်များနေပြီးတစ်လအတွင်းမှာကလေးပေါင်းအယောက်200ကျော်အထိကုသပေးနေရပါတယ်။ကလေးတွေအတွက်စေဝါနဲ့ဆက်ဆက်ပစ္စည်းအကူအညီတွေလိုအပ်နေတယ်လို့ဆိုကြပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပါတယ်။
မင်းတမျိုးနဲ့အတွင်းစစ်ဘေးရှောင်တွေတဲကယာနာနဲ့အည်ပြားယောဂါဖြစ်ပွားသူ80ရာခိုင်နှုန်းလောက်ကကလေးငယ်တွေဖြစ်ကြပြီးကျန်30ရာခိုင်နှုန်းကတော့လူကြီးနဲ့လူလတ်ပိုင်းတွေမှာဖြစ်ပွားနေတယ်လို့မင်းတမျိုးနဲ့မှာကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ SEP team ကတာဝန်ရှိသူကပြောပါတယ
်အည်ပြားနဲ့ပတ်သက်တဲ့အည်ပြားယောဂါအဲ့ဒါတွေရောလောလောဆယ်အဖြစ်များနေကြတယ်။တရားမှာ60ရာခိုင်နှုန်းလောက်ဖြစ်နေကြတာဒီကကလေးပေါ့
အရက်ဖက်ကျန်းမာရေးဖွဲ့ဖြစ်တဲ့ SEP team ကတော့မင်းတမျိုးနဲ့ကကြီးလက်ဒေတာနဲ့စစ်ဘေးရှောင်စခန်းတွေမှာပြည်သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးခဲ့ရာပြီးခဲ့တဲ့စက်တင်ဘာလတည်းလူနာပေါင်း900ကျော်တဲကလူနာ200ကျော်ဟာယာနာနဲ့အရေးပြားယောဂါတွေဖြစ်ပွားနေတယ်လို့ဆိုပါတယ်ဒီလအောက်တိုဘာလထဲမှာလဲလူနာကြည့်ရှုကုသမှုရဲ့60ရာခိုင်နှုန်းကယာနာနဲ့အရေးပြားယောဂါတွေဖြစ်ပွားနေပြီးအဲ့ဒီဒေတာမှာဒီလူယောဂါတွေဖြစ်ပွားနေတာ3လကျော်ရှိနေပြီလို့တာဝန်ရှိသူကပြောပါတယ်
ဟိုမနေ့ကတော့ကျန်းမာရေးဟောပြောတာလို့ပြီးတော့ဘောင်းစင်တရှင်ကြီးကိုပြီးတော့အင်တာစီစီတာကိုပါလို့များများလုံထိုင်တော့ဒါချင်းချုံနိုင်တယ်ဗျာဒါပေမဲ့ဒီနေ့ကကျတော့ဒါအကြီးဟိုပြိမကခွဲနေပါဘူးတချို့ကလေးမိဘကြီးကတောင်ရလုံတာများတယ်ကလေးတွေကိုဒီသူတို့ကထင်းကွက်မှုနည်းနည်းနဲ့ကလေးမိဘကြီးကတောင်ရမှာပဲအင်းများကြာအဲ့တော့ကလေးအကြီးအငယ်အဲ့လိုနဲ့ပဲအိမ်မာနေခဲ့တော့ဒီပြားနဲ့ပတ်သက်တဲ့ဟာတွေနဲ့ပူဖြစ်တယ်ပြီးတော့ဒီကိုယ်တိုင်ရှင်နဲ့ပတ်သက်တဲ့ဟာတွေရောနော်ပြီးတော့ဖြာနာရရစားဒီနေ့တော့
ဒီလိုယောဂါတွေအဖြစ်များနေတဲ့အတွက်ဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေပုံမူလိုအပ်နေပြီးတချို့နေရာတွေမှာကျန်းမာရေးဝန်ထမ်းတွေရှိပြီးမဲ့ဆေးဝါးမရှိတဲ့အတွက်ကိုသပေးလို့မရဘူးဖြစ်နေတယ်လို့ SEP team အဖွဲ့ကတာဝန်ရှိသူကပြောပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီရဲ့ကန့်သတ်ပိတ်ဆို့မှုတွေကြောင့်ဆေးဝါးတွေတည်ယူပို့ဆောင်ဖို့ခက်ခဲနေတယ်လို့ဆေးဝါးဈေးနှုန်းကလည်းတစ်လထက်တစ်လပိုတက်လာလို့အကူအညီတွေလိုအပ်နေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
မြောင်လင်းပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးအပါအဝင်အရသား၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံ၂ယောက်ကိုတော့လူမှုကွန်ရက်စာမျက်နှာပေါ်မှာမဟုတ်မမှန်သတင်းရေးသားလွင့်တင်ခဲ့တယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးသွားပါတယ
်တော်ရရှင်နဲ့အခုနားဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းအတာသတင်းတော့တွေကအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပါ
ချင်းဘက်အမျိုးသမီးတူမိုင်းနေသေးဆုံးခဲ့ရတာအပါအဝင်အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့ကြာသပတေးညအစီအစဉ်နဲ့အဆုံးမသတ်ခဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြတ်မှုပြပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုမိန်းပြည်နယ်မှာတနက်သမားလက်ချက်နဲ့18ယောက်သေဆုံးပြီး73ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကအတည်ပြုပါရတယ်။သေဆုံးထိခိုက်သူတွေအတွက်ဝန်ထမ်းချင်းအထိအမှတ်နဲ့9ရက်အလံလွှင့်တဝက်လွှင့်ထူဖို့အတွက်သမ္မတဂျိုးဘိုင်ဒန်နဲ့ပြည်နယ်အုပ်ချုပ်ရေးမှူးဂျန်နက်မောင်ဆိုကညွှန်ကြားထားပါတယ်။လူဝစ်စတန်ပြည်နယ်ကဘောလင်းကစားရုံနဲ့အရက်ဘားတစ်ခုအပေါ်ရိုင်ဖယ်တနတ်နဲ့တနတ်သမားကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါရယ်တနတ်သမားအဖြစ်မသိကသူရောဘတ်ဂတ်ကိုလိုက်လံရှာဖွေနေဆဲဖြစ်တာကြောင့်ဒေသခံတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့အတွက်တာဝန်ရှိသူတွေကတိုက်တွန်းထားပါရယ်ဂါဇာဒေသမြောက်ပိုင်းကိုဂျာတာရေးနေညရုံးကအစ္စရေးစစ်တပ်ဝင်ရောက်ပြီးတော့ဟာမတ်စစ်သွေးကြွပစ်မှတ်တော်တော်များများကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောကြားပါရယ်တဲ့နှစ်ပတ်ကျော်ကြာသွားပြီဖြစ်တဲ့စစ်ပွဲမှာအစ္စရေးစစ်တပ်ကဒီကုန်းချောင်းကနေပထမဆုံးဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်စစ်ပွဲနောက်တစ်ဆင့်တက်ဖို့ပြင်ဆင်တဲ့စစ်စီရေးဖြစ်တယ်လို့အစ္စရေးကာကွယ်ရေးဌာနပြောခွင့်ရကပြောကြားပါတယ်စစ်စီရေးမှာညလုံးပေါက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာဒီအစ္စရေးစစ်တပ်တွေဂါဇာဒေသကနေချက်ချင်းတပ်ပြန်ဆုတ်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောကြားပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံသားမှဆက်သွယ်ရေးလမ်းကြောင်းတွေပြန်ဖွင့်နိုင်ဖို့ကြိုးစားတဲ့အနေနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာဒီကနေ့ဝါရှင်တန်မြို့တော်ကိုလာရောက်ပြီးအမေရိကန်အကြီးအကဲတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်သိုနီဘလင်ကန်နဲ့ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံဆွေးနွေးပြီးရင်ညပိုင်းကျရင်တော့နိုင်ငံသားရဲ့ဌာနမှပဲတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးနဲ့ညစာစာပြီးဆက်လက်ဆွေးနွေးမှာပါ။အိမ်ပြည်တော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့လည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးတို့ဒီနိုင်ငံတော် AG ဟာ Blair House မှာတောက်ကြတိကြရဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ကမ္ဘာမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေရဆွေရသူအရေအတွက်ဟာ September လကုန်ပိုင်းမှာ114သန်းကျော်သွားပြီလို့ကုလသမဂ္ဂဒုက္ခသည်များ Agency ကပြောကြားပါတယ်ရှင်
။ကျေးဇူးပါမဆင်မြင်မှုရင်အခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညကြာတာရင်းညအစီအစဉ်တွေပြီးဆုံးသွားပါပြီ။ ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Justin Tuy တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမှာ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ This program